Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American အသံရဲ့2022ခုနှစ်ဇန်နဝါရီလ19ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသစင်အောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့တွင်တွေကိုမတ်စုမွန်နဲ့အတူတင်ပြပေးပါမယ်ရှင်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကကိုဗစ် -19 ရောဂါကြောင့်သေဆုံးခဲ့သူအမေရိကန်လူသိန်းအတွက်အောက်မေ့ပွဲအမှတ်တရအခမ်းအနားကိုဝါရှင်တန်မြို့တော်မှာသမ္မတကျန်းသစ္စာကျင်းပပွဲမကျင်းပခင်တရက်အလိုအင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်။ဂျိုးဘိုင်ဒန်ရဲ့ဇနီးဂျီလ်ဘိုင်ဒန်နဲ့ကမလာဟဲရစ်ရဲ့ခင်ပွန်ဒက်အမ်မော့ဖ်တို့လည်းအခမ်းအနားကိုတက်ရောက်မှာပါ။ဗိုလ်သူဟုနှင့်ဘိုင်ဒန်နှင့်ဟဲရစ်တို့ကျန်းသက်စာကျင်းစုမဲ့လွှတ်တော်ရှိအမျိုးသားယင်မြင်တဲ့မျက်နှာချင်းဆိုင်သမ္မတဟောင်းလင်ကောအမတ်တရအဆောက်အုံရှိရေကန်မှာမီးလေးရာထွန်းညှိပြီးအောက်မေ့ပွဲအမတ်တရအခမ်းအနားကျင်းပမှာဖြစ်ပါတယ်။ New York Empire State အဆောက်အုံနဲ့ Seattle မြို့က Space Needle အဆောက်အုံအပါအဝင် American ပြည်ထောင်စုတဝန်းအထိမ်းအမှတ်အဆောက်အုံကြီးတွေမှာလည်း COVID-19 ကြောင့်သေဆုံးသူတွေကိုဂုဏ်ပြုပြီးတချိန်တည်းလိုလိုအမတ်တရမီးရီထွန်းညှိမှာဖြစ်ပါတယ်။နိုင်ငံတော်ဝန်ကြီးညူကြီးအတွေ့အခါသမယလိုသတ်မှတ်ပြီးယာနေချီတဲ့မြို့ရွာတွေလူမျိုးစုနဲ့လူမှုအတိုင်းဝိုင်းတွေပူးပေါင်းပါဝင်ကြမယ်လို့ဘိုင်ဒန်ရဲ့သမ္မတတစ်ကျန်းသစ္စာကျင်းဆိုရေးဆန်ရကော်မတီကပြောပါတယ်။ COVID-19 ရောဂါတိုက်ဖျက်ရေးနဲ့ကူညီထောက်ပံ့ရေးကိစ္စတွေကိုအစိုးရတည်တာဝန်ထမ်းဆောင်တဲ့အစောပိုင်းကာလတွေမှာအာရုံစိုက်ဆောင်ရွက်သွားမယ်လို့ဘိုင်ဒန်ရောဟဲရစ်ပါပြောဆိုထားပါတယ်ရှင်။အမေရိကန်နိုင်ငံရေးမြင်ကွင်းမှာရာဇဝတ်နေပါထင်ပေါ်လှုပ်ရှားခဲ့ပြီးဒုတိယသမ္မတအနေနဲ့ရောအထက်လွှတ်တော်အမတ်အဖြစ်ပါလူသိများခဲ့တဲ့ဒီမိုကရက်နိုင်ငံရေးသမားဂျိုးဘိုင်ဒန်ဟာမနေ့ဖြန်ဗုဒ္ဓဟူးနေ့မှာအမေရိကန်နိုင်ငံရဲ့46ရောင်မြောက်သမ္မတဖြစ်လာတော့မှာပါ။ဘိုင်ဒန်ကအမေရိကန်သမ္မတဖြစ်ဖို့နှစ်ပေါင်း30အတွင်းတတိယအကြိမ်မြောက်ကြိုးစားပြီးအသက်88နှစ်မှာသမ္မတဖြစ်လာမှာပါ။ဂျိုးဘိုင်ဒန်အနေနဲ့သမ္မတဖြစ်လာပြီးချင်းအမေရိကန်နိုင်ငံတွေ့ကြုံရင်ဆိုင်နေရတဲ့အချက်အသေးပေါင်းစုံကိုဦးဆောင်ဖြေရှင်းရမှာလည်းဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကထရမ့်ရဲ့ပြည်ရင်းပြည်ပမူဝါဒတွေကိုလည်းလုံးလုံးလျလျပြောင်းလဲပစ်ဖို့ရှိပါတယ်။သူသမ္မတတာဝန်ယူပြီးရက်တရာအတွင်းလူသန်းပေါင်း100ကိုကာကွယ်ဆေးထိုးနိုင်အောင်လှုပ်ဆောင်သွားမယ်လို့ကတိပေးထားတယ်လို့သူအစီအစဉ်တွေကိုလွှတ်တော်နှစ်ရက်စလုံးကအတည်ပြုခဲ့ရင်ထိခိုက်ခဲ့တဲ့စီးပွားရေးလုပ်ငန်းတွေကိုထောက်ပံ့ရင်းနဲ့လဲလှုပ်လှစားတွေကိုအဓိကထားပြီးငွေကြေးအကူအညီတွေထပ်တိုးပေးသွားမယ်လို့ပြောဆိုထားပါတယ်။နိုင်ငံတကာနဲ့ပတ်သက်လို့တော့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးနိုင်ငံတကာသဘောတူညီချက်ဖြစ်တဲ့ပါရီသဘောတူညီချက်မှာအမေရိကန်ပြည်ထောင်စုပြန်လည်ပူးပေါင်းပါဝင်ပြီးအမေရိကန်ရဲ့အစဉ်အလာမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပြန်လည်ကောင်းမွန်အောင်လှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင်ကယ်လီဖိုးနီးယားပြည်နယ်အစိုးရရှိနေကယ်လီဖိုးနီးယားပြည်နယ်ရှိနေချုပ်နဲ့အမေရိကန်အထက်လွှတ်တော်အမတ်တာဝန်တွေထမ်းဆောင်ခဲ့တဲ့ရွေးကောက်ခံဒုသမ္မတကမလာဟဲရစ်ကဗိုလ်သူဟူးနေ့မှာအမေရိကန်ဒုသမ္မတယာရီကိုရာယူတော့မှာဖြစ်ပါတယ်ဟဲရစ်ကဘဝတလျှောက်ဖြစ်နိုင်ခြင်းနဲ့ပါတယ်လို့ထင်ခဲ့ရတဲ့ယာဒူးအစဉ်အဆက်ကိုအောင်အောင်မြင်မြင်ရယူပြသခဲ့ပြီးတဲ့နောက်မှာမနေ့ဖြန်မှာကျန်းသစ္စာကျင်းစုပြီးမှာတော့အမေရိကန်နိုင်ငံရဲ့ပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာမှာပါဒါ့အပြင်အမေရိကန်နိုင်ငံရဲ့ပထမဆုံးလူမင်းနဲ့အိန္ဒိယနယ်ပွားဒုသမ္မတလည်းဖြစ်လာမှာပါအိန္ဒိယနဲ့ဂျမေကာနိုင်ငံတို့ကနေအမေရိကန်ကိုရွှေ့ပြောင်းအခြေချခဲ့တဲ့မိသားစုတွေကနေဆင်းသက်လာသူကမလာဟဲရစ်ဟာသမ္မတထရမ့်အစိုးရလက်ထက်ပြည်သူတွေအကြသဘောထားကွဲလွဲမှုတွေကြီးထွားလာတာကိုထောက်ပြပြောဆိုခဲ့သလိုအမေရိကန်အားလုံးသွေးစည်းညီညွတ်ရေးအလေးပေးဆောင်ရွက်သွားဖို့လည်းကတိပြုပြောဆိုထားပါတယ်။ဒီမိုကရက်တစ်ပါတီကသူ့ကိုဒုသမ္မတလောင်းအဖြစ်အတည်ပြုရွေးချယ်တဲ့အခမ်းအနားမှာတော့ဟဲရစ်ကလူမျိုးရေးခွဲခြားတဲ့ဝါဒနဲ့နိုင်ငံခြားသားသတင်းကြောက်ရွံ့တဲ့ဝါဒတွေကိုသူနဲ့အတူပူးပေါင်းတိုက်ဖျက်သွားဖို့တိုက်တွန်းခဲ့ပါတယ်။American အထက်လွှတ်တော်မှာ Democrat အမတ်50နဲ့ Republican အမတ်50အညီအမျှရှိနေတာကြောင့်အထက်လွှတ်တော်အမတ်တွေကြားမဲတူနေရင် Kamala Harris ကဒုသမ္မတအနေနဲ့မဲတမဲပေးပိုင်ခွင့်ရှိတဲ့အတွက် Harris က Joe Biden ပြတ်ထန်းကျင်တဲ့ဥပဒေတွေအတည်ပြုပြတ်ထန်းနိုင်ရင်မှအရေးပါတဲ့အခမ်းအနားကဏ္ဍကနေပါဝင်လာမှလည်းဖြစ်ပါတယ်ထိုင်ဝမ်နဲ့ဆက်ဆံရေးတွေမှာပတ်သက်ဆက်နွယ်နေတဲ့အမေရိကန်အရာရှိတွေကိုတန်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်သွားမယ်လို့တရုတ်နိုင်ငံကပြောပါတယ်အမေရိကန်အရာရှိတွေကိုတန်ခတ်ပိတ်ဆို့အရေးယူသွားမယ့်အကြောင်းတင်းနှံလာနေတော့ကဘေကျင်းမြို့နေစဉ်သတင်းစာရှင်းလင်းပွဲအတွင်းမှာနိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းကပြောတာပါ လက်ရှိအမေရိကန်နိုင်ငံယာယီဝန်ကြီးမိုက်ပွန်ပီယိုကအမေရိကန်အရာရှိတွေနဲ့ထိုင်ဝမ်တာဝန်ရှိသူတွေကြားတရားဝင်ဆက်သွယ်မှုတွေမလုပ်ဖို့အမေရိကန်ကသူ့အတူချမှတ်ထားတဲ့တားမြစ်ချက်ကိုဇန်နဝါရီလ9ရက်နေ့ကရုပ်သိမ်းခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဂျီကယ်လီခရော့ဖ်ကထိုင်ဝမ်ကိုတွားရောက်မယ့်ခရီးစဉ်ကိုဖျက်သိမ်းခဲ့ပေမဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝါနဲ့တိုက်ရိုက်ဆက်သွယ်ပြောဆိုခဲ့တဲ့အတွက်တရုတ်ကဒေါသထွက်ခဲ့ပါတယ်1949ခုနှစ်ပြည်ရင်းစစ်ဖြစ်ပြီးတဲ့နောက်ပိုင်းမှာတရုတ်ကထိုင်ဝမ်ကိုသူ့ပိုင်နဲ့နေနေတစ်စိတ်တစ်ပိုင်းအဖြစ်သတ်မှတ်ထားတာပါသမ္မတထရမ်အစိုးရလက်ထက်ထိုင်ဝမ်နဲ့တန်တမာရေးစီရေးအရာတွေ့မြင်ဆက်နွယ်မှုတွေရှိလာတာကြောင့်လဲတရုတ်ကအမြဲဒေါသထွက်ခဲ့တာဖြစ်ပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ရှင်ကျမစုမမဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးကြပါရစေ။ကမ္ဘာကရောဂါကိုဗစ် -19 ကာကွယ်ဆေးညှိတူမျှဝေမတုံးဆွဲနိုင်တာဟာကပေးသင့်နေတဲ့အချိန်မှာကျင့်ဝတ်ဆောင်စည်းမှုပြန့်ယွန်းလာတဲ့အခြေအနေဖြစ်နေတာလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကပြောဆိုလိုက်ပါရစေ။တနင်္လာနေ့ကဂျနီဗာမှာကျင်းပတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ထိပ်သီးအစည်းအဝေးမှာ WHO အကြီးအကဲ Tedros Ghebreyesus ကစီးရဲမွေးတည်တဲ့နိုင်ငံတွေကတက်ကြီးရွယ်ဦးတွေနဲ့ကမ္ဘာ့ကျန်းမာရေးလှုပ်သားတွေမတိုင်ခင်ချမ်းသာကြွယ်ဝတဲ့နိုင်ငံတွေကအသက်ငယ်ရွယ်ပြီးတော့ကျန်းမာတန်ဆွမ်းနေတဲ့လူငယ်တွေကာကွယ်ဆေးထိုးနေတဲ့အခြေအနေကတော့မဖြစ်သင့်ဘူးလို့ပြောဆိုလိုက်တာပါ။အခုဆိုရင်တော့ဝင်ငွေမြင့်မားတဲ့နိုင်ငံ49နိုင်ငံမှာကာကွယ်ဆေး39သန်းထိုးနှံနိုင်ပြီးဝင်ငွေအနည်းဆုံးနိုင်ငံတွေမှာတော့ကာကွယ်ဆေး25လုံးပဲထိုးနှံနိုင်တဲ့အခြေအနေမှာဖြစ်နေပါတယ်။တကယ်လို့ချမ်းသာတဲ့နိုင်ငံတွေကကိုဗစ် -19 ကာကွယ်ဆေးကိုစီးရဲမွေးတည်တဲ့နိုင်ငံတွေကိုမမျှဝေပေးချင်ဘူးဆိုရင်လူသားတွေရဲ့အသက်ပေါင်းများစွာအသက်တွေဘဝတွေနဲ့ပေးဆက်ရတဲ့အထိဖြစ်ကုန်မယ်လို့ပြောပါတယ်။မနေ့တနင်္လာနေ့နောက်ပိုင်းတော့အမေရိကန်ပြည်ထောင်စုရဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ကဥရောပနဲ့ဘရာဇီးကလာတဲ့အမေရိကန်နိုင်ငံသားမဟုတ်တဲ့သူတွေကိုခရီးသွားလာခွင့်ပိတ်ထားတာကိုဇန်နဝါရီလ26ရက်ကစပြန်ဖွင့်ပေးမယ်လို့အင်ဖြူရကသတင်းထုတ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ခံသမ္မတရဲ့ပြောခွင့်ရဂျန်ပက်စကီကမင်းနေမဆိုင်မဲ့ Twitter ကနေတုံ့ပြန်ရမှာတော့လာမယ့်ဇန်နဝါရီလ26ရက်နေ့မှာဒီခရီးသွားခွင့်ပိတ်တာကိုဆက်ထားမယ်လို့ပြောတယ်လို့ခရီးသွားလာမှုဆိုင်ရာကယောဂါဆိုင်ရာစီးမြင့်တွေကိုလည်းပိုတင်းကျပ်သွားမယ်လို့ဆိုပါတယ်။ဇန်နဝါရီလ20ရက်နေ့နေ့လယ်ပိုင်းမှာတော့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အာဏာကိုတရားဝင်လွှဲပြောင်းယူမှာဖြစ်ပါတယ်။ဂျပန်မှာတော့ COVID-19 ရောဂါပိုကူးစက်မှုတွေရှိနေပေမဲ့ဂျပန်ဝန်ကြီးချုပ်ယိုရှိဒေရှူဂါကတိုကျိုအိုလံပစ်အားကစားပွဲတော်ဒီနေ့ရက်ဒီမှာကျင်းပနိုင်ရင်ပြင်ဆင်နေပါတယ်။ဂျပန်နိုင်ငံမှာရောဂါကူးစက်မှုတွေပိုတိုးလာတာကြောင့်နေဆက်တွေပိတ်ပြီးလက်တလောအဖြစ်တော့မြို့တော်တိုကျိုကိုအရေးပေါ်ခြေနေကြေညာထားပါတယ်။ဒီတိမ်မှာဖြစ်ပွားနေတဲ့ COVID မျိုးဗီဇပြောင်းဖို့က Czech Republic နိုင်ငံမှာဆက်တွေ့နေပါပြီ။အခုမျိုးဗီဇပြောင်းတဲ့ကိုဗြိတိန်တောင်အာဖရိကဘရာဇီးအပြင်ကမ္ဘာနိုင်ငံတော်တော်များများမှာလည်းတွေ့လာနေပါပြီ။ဘယ်ဂျီယမ်မှာလည်းဒီမျိုးဗီဇပြောင်းဖို့တွေ့ထားတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ကူးစက်မှုလုံးမြင့်မားနေတဲ့အီတလီမှာတော့တနင်္လာနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုက8825ယောက်မှတွေ့ခဲ့လို့ပိုးတွင်နှုန်းတစ်နေ့တစ်သောင်းအောက်ကနေရောကျသွားပါတယ်။ပြင်သစ်မှာတော့85နှစ်အထက်သက်ကြီးရွယ်ဦးတွေကိုကိုဗစ်ကာကွယ်ဆေးထိုးနှံမဲ့အစီအစဉ်တနင်္လာနေ့မှာစပါမယ်။အမေရိကန်ပြည်ထောင်စုမှာကူးစက်မှုအမြင့်မားဆုံးဖြစ်နေတဲ့ကယ်လီဖိုးနီးယားတောင်ပိုင်းမှာကူးစက်မြန်မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးတွေ့ရှိတယ်လို့ဆေးသုတေသနပညာရှင်တွေကပြောဆိုလိုက်ပါတယ်။လော့စ်အိန်ဂျလစ်ဆေးရုံကပိုးတွေ့လူနာပေါင်း192ယောက်ရဲ့နမူနာတွေနဲ့တောင်ပိုင်းကယ်လီဖိုးနီးယားမှာပြီးခဲ့တဲ့နိုဝင်ဘာနဲ့ဒီဇင်ဘာလမှာဖြစ်ပွားခဲ့တဲ့ပိုးတွေ့လူနာပေါင်း4000ကျော်ကိုစမ်းသပ်စစ်ဆေးပြီးတဲ့နောက်တွေ့ရှိတာလို့အမေရိကန်မှာအကြီးဆုံးကျန်းမာရေးဆိုင်ရာစင်တာတစ်ခုဖြစ်တဲ့ Cider Science ကထုတ်ပြန်လိုက်တာပါ။ဒီဗီဇပြောင်းပိုးမျိုးစိတ်တစ်ကို Los Angeles ကနမူနာ35ရာခိုင်နှုန်းမှာတွေ့ရှိသလိုဒေတာတစ်ခုလုံးအတိုင်းတာနဲ့နမူနာတွေက24ရာခိုင်နှုန်းမှာတွေ့ရှိတာဖြစ်ပါတယ်။သူတေတီတွေက Cal.20C လို့အမည်ပေးထားတဲ့ဒီပိုးမျိုးစိတ်တစ်ပေါ်လာတဲ့အချိန်နဲ့တောင်ပိုင်းကယ်လီဖိုးနီးယားမှာဒီနှစ်လအတွင်းကိုဗစ်ကူးစက်မှုတိုးလာခြင်းကလည်းတိုက်ဆိုင်နေပါတယ်။တရုတ်ဈေးကွက်အတွက်တရုတ်နိုင်ငံမှာပဲတီးတန့်ထုတ်တဲ့ဒုတိယမြောက် Tesla လျှက်စစ်ကားထွက်လာပါပြီ။Model Y အမျိုးအစား Tesla လျှက်စစ်ကားတွေတရုတ်နိုင်ငံထဲမှာစတင်ဖြန့်ဖြူးနေပါပြီလို့ Tesla လျှက်စစ်ကားကုမ္ပဏီက Twitter လူမှုကွန်ရက်ကနေထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံဒုံ Model 3ထွက်လာပြီးတဲ့နောက်မှာတရုတ်ဈေးကွက်အတွက်အခုလို Model Y အမျိုးအစားဒုတိယကြိမ်ထုတ်လုပ်တာပါ။လွန်ခဲ့တဲ့နှစ်နှစ်တုန်းက Tesla ကုမ္ပဏီရဲ့ဒေါ်လာ1ဘီလီယံအကုန်ကျခံဆောက်လုပ်တဲ့ရှန်ဟိုင်းမြို့ကားစက်ရုံကြီးကနေဒီကားတွေကိုထုတ်လုပ်ခဲ့တာပါ။အမေရိကန်အခြေစိုက် Cable စီးပွားရေးသတင်း Network CNBC မှာတော့ Tesla ကုမ္ပဏီအတွက်တရုတ်နိုင်ငံဟာအကြီးမားဆုံးလျှက်စစ်ကားဈေးကွက်ဖြစ်လာနိုင်တယ်လို့တရုတ်နိုင်ငံမှာလည်းလုပ်ငန်းတွေတိုးချက်နေတယ်လို့ဆိုပါတယ်။Tesla ကုမ္ပဏီအနေနဲ့2020ပြည့်နှစ်မှာလျှက်စစ်ကားအစီးရေ5သိန်းလောက်ရောင်းထွက်ခဲ့ရကနေလာမယ့်ဆယ်စုနှစ်မှာတော့တစ်နှစ်ကိုကားအစီးရေတန်း20အထိအရောင်းထွက်ဖို့မျှော်မှန်းနေပါတယ်။တရုတ်စီးပွားရေး online သတင်းမှာဖော်ပြတာကတော့ဒီ Tesla ကားကုမ္ပဏီအနေနဲ့ရှန်ဟိုင်းမှာ Tesla အစီးရေလျှက်စစ်အားသွင်းဆက်ထုတ်လို့ရတဲ့အတွက်ဒေါ်လာ 6.4 သန်းရင်းနှီးဖို့ရထားတယ်လို့ဆိုပါတယ်။ကဏ္ဍဦးအဖြစ်တော့တစ်နှစ်ကိုအစီးရေလျှက်စစ်အားသွင်းဆက်တက်တောင်းထုတ်လုပ်သွားဖို့ရှိပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကအာဂျင်တီးနားနိုင်ငံဆမ်ဂျွန် KI မှာပြည်အား 6.4 ရှိတဲ့အင်အားပြည့်မြင်းကလေးတစ်ခုလှုပ်ခတ်သွားတယ်လို့အမေရိကန်မြင်းကလေးတိုက်တာရေးဌာနကသတင်းထုတ်ပြန်ပါတယ်။အဲ့ဒီမြင်းကလေးကြီးလှုပ်ခတ်ပြီးတဲ့နောက်ပိုင်းမှာနောက်ဆက်တွဲပြည်အားငယ်မြင်းကလေးငယ်လေးတွေလည်းဆက်လက်လှုပ်ခတ်ခဲ့ပါတယ်။ဒါပေမဲ့ဒီအာဂျင်တီးနားအနောက်လယ်ပိုင်းမှာဖြစ်သွားတဲ့ဒီငလျင်လှုပ်ခတ်မှုကြောင့်ဆူနာမီရေလိုက်အန္တရာယ်မရှိဘူးလို့အမေရိကန်ဆူနာမီသတင်းပေးစနစ်ကထုတ်ပြန်တယ်လို့သတိပေးချက်လည်းမရှိခဲ့ပါဘူး။ဒီငလျင်တန်းကြောင့်နေအိမ်တွေအဆောက်အဦတွေထိခိုက်ပျက်စီးနိုင်ပေမဲ့အခုအချိန်ထိတော့ကြီးကြီးမားမားပျက်စီးဆုံးရှုံးမှုတွေမကြရသေးပါဘူးရှင်။နိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2021ခုနှစ်ဇန်နဝါရီလ19ရက်နေ့အင်္ဂါနေ့ညရဲ့နောက်ဆုံးရသတင်းဖွာတွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေကိုဇက်တိုက်နားဆင်ရပါမယ်ရှင
်အမေရိကန်ပြည်ထောင်စု Washington DC မှာဇန်နဝါရီလ20ရက်နေ့ကျရင်ကျန်းသစ်စာကျင်းဆိုပြီးတာနဲ့ရွေးကောက်ခံသမ္မတ Joe Biden ဟာအမေရိကန်ရဲ့သမ္မတတူအဖြစ်စတင်တာဝန်ယူမှာပါရရုတ်တော်ဝန်ပြည်ဆောင်သောမဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေဒီလအစောပိုင်းကလွှတ်တော်အဆောက်အုံထဲဝင်ရောက်ဆင်နင်းခဲ့တဲ့ဖြစ်ရနောက်ပိုင်းအမေရိကန်မှာဆိုးရတဲ့ကွဲပြားမှုတွေနဲ့ရင်ဆိုင်နေရပေမဲ့မကြာခင်စီလုံးညှို့ညွတ်လာမယ်လို့မျှော်မှန်းနေကြတာပါမိုက်ကိုဆာလီဗန်တင်ပြပို့ထားတာကိုကျွန်မအနောက်လောက်ဆက်ပြီးတင်ပြသွားပါမယ်အမေရိကန်ပြည်ထောင်စုမှာလင်းတဲ့တဲ့ချင်းကျင်းပါတဲ့နိုင်ငံရဲ့အရေးအကြီးဆုံးအခမ်းအနားတစ်ခုဖြစ်တဲ့သမ္မတကျန်းသစ်စာကျင်းဆိုပွဲအတွက်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါပြီပြည်တွင်းစစ်ကာလနောက်ပိုင်းလူမြင်ကွင်းကနေပျောက်ကွယ်နေတဲ့စစ်ဖက်တပ်ဖွဲ့ဝင်တွေကိုလည်းဝါရှင်တန်မှာတွေ့မြင်နေရပါတယ်။အောက်လွှတ်တော်ကလည်းရာထူးတာဝန်ပြည်ဆောင်သောမဲ့သမ္မတထရမ့်ကိုဒုတိယအကြိမ်တရားစွဲဆိုဖို့ပြီးခဲ့တဲ့တစ်ပတ်မှာပဲမဲခွဲဆုံးဖြတ်ထားတာပါ။မစ္စတာဘာဒန်ရဲ့ကြံသစ္စာကျင်းဆိုပွဲဆောင်မှုကတော့အမေရိကယူနိုက်တက်အမေရိကန်စီလုံးညညရေးဖြစ်ပါတယ်။ဒီရင်မှန်းချက်ပြည့်မီဖို့စိန်ခေါ်မှုတွေတော့ရှိပါတယ်။ကျန်းသစ်စာကျင်းဆိုပွဲလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်တွေကမကလုံခြုံရေးအရန်တပ်ဖွဲ့ဝင်2000ခွဲလောက်ဝါရှင်တန်ကိုရောက်နေကြတာပါလွှတ်တော်ရဲတပ်ဖွဲ့အကြီးအကဲဟောင်းဒဲရစ်ဂေနာကတော့လုံခြုံရေးအခြေအနေစိတ်ချရပါတယ်လို့ VOA ကိုအခုလိုပြောပါတယ်
The planning for that has been going on for over a year as it was
ကျန်းသစ်စာကျင်းဆိုပွဲလုံခြုံရေးအတွက်ပြင်ဆင်ဆောင်ရွက်လာတာတစ်နှစ်ကျော်ရှိပါပြီအဲ့ဒီလုပ်ငန်းတချို့ကိုကျွန်တော်တာဝန်ယူခဲ့တာပါအထူးလုံခြုံရေးတပ်ဖွဲ့တွေ FBI နဲ့လွှတ်တော်ရဲတပ်ဖွဲ့ကိုအားဖြည့်ပေးဖို့အတွက်ခရိုင်တွေကနေတရားဥပဒေစိုးမိုးရေးအရာရှိပေါင်း 9,000 လောက်လည်းရောက်လာမှာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့သမ္မတအသစ်တဦးကျန်းသစ်စာကျင်းစုပွဲချောချောမွေ့မွေ့ပြီးမြောက်သွားမယ်ဆိုတာကျွန်တော်ကတော့အပြည့်အဝအယုံကြည်ပါတယ်
။ကယောဂါကာလအတွင်းကျင်းပတဲ့ဒီအခမ်းအနားဘေးကင်းလုံခြုံမှုရှိဖို့အပြင်ယောဂါမကူးဆက်နိုင်အောင်လည်းလူတွေခက်ခွာနေရချထားဖို့စီစဉ်ထားတာပါ။အောင်ပွဲရအခမ်းအနားအတော်များများကိုလည်းအွန်လိုင်းကနေပဲကျင်းပမှာပါ။ကဘာကျော်ရုပ်ရှင်မင်နာဂျီတောင်ဟန်အခမ်းအနားမှုဖြစ်တာဝန်ယူမဲ့အခမ်းအနားတစ်ခုမှာတော့လေဒီဂဂါနဲ့ဂျင်နီဖာလိုပက်စ်တို့လိုနာမည်ကြီးအနုပညာရှင်တွေဖျော်ဖြေတင်ဆက်ကြမှာဖြစ်ပါတယ်။ဒီကလအတွင်းဝါရှင်တန်မြို့ရဲကနေရအတော်များများကိုတော့ပိတ်ထားမှာဖြစ်ပါတယ်။ကျန်းသစ်စာကျင်းဆိုပွဲအတွက်လာရောက်တတ်ကြတဲ့ထောင်ပေါင်းချီတဲ့လူတွေကိုကူစားပြုတဲ့အနေနဲ့ဆိုပြီးနိုင်ငံတော်အလံတို့ကိုလည်းလွှင့်ထူထားကြတာပါ။ပြည်နယ်မြို့တော်တွေမှာလည်းဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့အတွက်ပြည်နယ်90မှာရှိတဲ့လွှတ်တော်အဆောက်အုံတွေကိုလည်းလုံခြုံရေးတွေတွန်းမြင့်ချထားရတာပါ။လက်သလောကောက်ယူထားတဲ့လူလူသဘောထားစစ်တမ်းတွေအရအမေရိကန်ပြည်သူ၄ဘုံ၃ဘုံလောက်လာမယ့်အတွင်းအကြမ်းဖက်မှုတွေပေါ်ပေါက်လာမှာကိုစိုးရိမ်နေကြတာတွေ့ရပါတယ်။ပြည်သူတွေရဲ့လိုအပ်ချက်နဲ့ကင်းကွာနေတဲ့နိုင်ငံရေးသဘောတွေကြောင့်တင်းမာမှုတွေပိုတိုးလာတယ်လို့လည်းအမျိုးသမီးတယောက်ကအခုလိုပြောပါတယ်
။ And I think that people often get really disconnected from the community.
နိုင်ငံရေးသမားတွေကသူတို့ကိုစားပြုထားတဲ့လူမှုအတိုင်းအဝိုင်းရဲ့လိုအပ်ချက်တွေနဲ့တခါတလေလုံးဝကင်းကွာသွားတတ်ကြတယ်လို့ထင်ပါတယ်။ကျမကတော့နိုင်ငံရေးစနစ်ပျက်စီးနေပြီလို့ထင်ပါတယ်
။ လီယီမယ်ရီဖြစ်ကြတဲ့လော်ရာနဲ့လင်ဒါတို့ကတော့တငယ်ချင်းတွေဖြစ်ကြပေမဲ့လည်းနိုင်ငံရေးခံယူချက်တော့ကွဲပြားကြပါတယ်။ဒါပေမဲ့လည်းသူတို့နှစ်ယောက်စလုံးသဘောတူတာတခုတော့ရှိပါတယ်။အမေရိကန်ပြည်သူပြည်သားအလုံးစီလုံးညီညွတ်မှုရှိရမယ်ဆိုတဲ့အချက်ပါ။
The right is going way way over here to the right and the left is going way way over here to the left.
ညာရင်းနဲ့သူတွေရောလက်ဝက်ဖက်ရင်းနဲ့သူတွေကပါအစွန်းရောက်လို့နေလို့သူတို့နှစ်ယောက်စလုံးကအထင်မြင်ယူဆနေတာပါ။ Mr. Biden ရင်ဆိုင်ရမယ့်စင်ကိုချက်တွေထဲမှာတော့ရန်လုံးနေတဲ့မြောက်ကိုရီးယားနိုင်ငံအရေးကိစ္စလည်းပါဝင်ပါတယ်။မြောက်ကိုရီးယားကလက်တလုံးကျင်းပခဲ့တဲ့စီးပြအခမ်းအနားမှာလက်နက်သစ်တွေကိုအစိုးရပိုင်းရုတ်တံကနေထုတ်လင်းပြသသွားတာပါ။ပြည်ရင်းစင်ကိုချက်တွေထဲမှာဆိုရင်တော့ COVID ရောဂါကူးစက်မှုတွေတချိန်ထိုးတက်လာနေတာအလုပ်လက်မဲ့ဥယေတိုးလာနေတာနဲ့နိုင်ငံရေးအရာကွဲပြားမှုတွေပါဝင်ပါတယ်
။ Important thing is we want to move.
ကောလိပ်ပါမောက်ခတူဖြစ်တဲ့အန်ဝါဟက်ကလည်းပြည်သူတွေရှေ့ဆက်သွားဖို့ဆန္ဒရှိနေကြပါတယ်လို့ပြောပါရယ်။ American ပြည်သူပြည်သားအတော်များများကလည်း Mr. Biden အစိုးရလက်ထက်မှာနိုင်ငံစီလုံးညီညွတ်လာဖို့အကောင်းမြင်မျှော်လင့်နေကြတာဖြစ်ပါတယ်။ကျမနင်္ဂလာပါ။
ကိုဗစ်ကရောဂါကာလမြန်မာနိုင်ငံမှာအခက်အခဲကြုံနေရတဲ့အထည်ချုပ်လုပ်ငန်းကအလုပ်သမားတွေကိုဥရောပသမဂ္ဂ EU ကဒီနှစ်မှာယူရိုငွေ5တန်းဆက်လက်ထောက်ပံ့မယ့်အကြောင်းတင်ဆက်ပေးမှာပါကျွန်တော်ကတော့ဇော်ထပ်ပါမြန်မာနိုင်ငံကအထည်လိမ့်နဲ့အထည်ချုပ်ကဏ္ဍအတွက်လိုအပ်ချက်ရှိနေတဲ့လုပ်သားတွေကို EU ကဒီနှစ်2021မှာမြန်မာကျပ်ငွေ10ဘီလီယံတန်ဖိုးရှိတဲ့ယူရိုငွေ5တန်းထပ်မံထောက်ပံ့သွားမှာဖြစ်ကြောင်းစီမံကိန်းတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့2020ပြည်နှစ်မှာယူရိုငွေ5တန်းထောက်ပံ့ခဲ့ပြီးဒီနှစ်မှာလည်းဆက်လက်ထောက်ပံ့သွားဖို့စီစဉ်နေရလို့လဲ EU ရဲ့မြန်ကူလို့အမည်ပေးထားတဲ့အကူအညီပေးရေးအစီအစဉ် Project Manager ဒေါ်စုမွန်ကပြောပါတယ်
မြန်ကူကဒီ EU က2021အတွက်ဟိုထပ်ပြီးတော့ယူရိုငွေ50ဆက်လက်ပြီးတော့ပေါ့နော်အကူအညီဆောင်ရွက်ပေးသွားမယ်ပေါ့နော်ပါတနာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့အဲ့ဒီနှစ်မှာဒီလူမှုကုလရေးအဖွဲ့အစည်းနဲ့ထပ်ပြီးထပ်မံပြီးတော့ပူးပေါင်းပြီးတော့ဆွေးနွေးမှုတွေလုပ်ပြီးတော့ဒီလိုစည်ရင်းသွင်းစင်တဲ့ဒီအဖွဲ့အစည်းရဲ့ဒီစေးတဲ့စနစ်မှာစည်ရင်းသွင်းစင်တဲ့ဆက်ယုံနေအသေးစားအလက်စားပေါ့နော်ဒီဆက်ယုံနေနဲ့ဆက်ယုံအလုပ်သမားတွေအတွက်ကိုလည်းဒီမြန်ကူကနေပြီးတော့စည်ရင်းသွင်းတဲ့နေရာမှာဟိုအဆင်ပြေဖို့အတွက်ပေါ့နော်ပြီးတော့လည်းထောက်ပံ့စေးပေးတာမျိုးကိုဆက်လက်ပြီးတော့ဒါဆောင်ရွက်သွားမှာပါဒါကတော့ဒီအစိုးရအဖွဲ့နဲ့ပေါ့နော်ကိုပေါင်းဆောင်ရွက်မယ်ထပ်မံပြီးတော့လုံဆောင်မယ်ကိစ္စတခုပါအခုဟုတ
်မြန်မာနိုင်ငံမှာကိုဗစ်ကရောဂါကြုံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့နှစ်မေလကစပြီးအထည်ချုပ်အထည်အလေးအိတ်နဲ့ဖနက်ထုတ်လုပ်ရေးကဏ္ဍကကိုဝင်ဆောင်အမျိုးသမီး900လောက်အပါအဝင်အလုတ်ကင်ခက်ခဲကြုံနေတဲ့အလုပ်သမား6000ဝန်းကျင်အတွက်ယူရိုငွေ5တန်းသုံးစွဲခဲ့ရပါဒီတဲ့ချင်းထောက်ပံ့ငွေကိုလည်းမြန်ကူအဖွဲ့ထံတိုက်ရိုက်လျှောက်ထားနိုင်တယ်လို့မိဖအလုပ်သမားတမကတွေကနေတဆင့်လဲလျှောက်ထားနိုင်ကြောင်းစီမံကိန်းတောင်းဝန်ရှိသူဒေါ်စုမွန်ကပြောပါတယ်။ကိုဗစ်ရောဂါကာလမှာအထည်ချုပ်လုပ်သားအများစုအပါအဝင်စမှုဆောင်တွေကလုပ်သားတသိန်းနီးပါးယာယီရန်နာခံရကြောင်းအစိုးရရဲ့တရားဝင်စည်းရုံးတွေကဖော်ပြထားပြီးအလုပ်သမားတမကတွေကတော့လက်တွေမှာဒီထက်ပိုများနိုင်မယ်လို့ခန့်မှန်းထားပါတယ်။အထည်ချုပ်လုပ်သားတွေအပါအဝင်ကာယောဂါကာလအခက်အခဲကြုံနေရတဲ့အလုပ်သမားတွေအတွက်အလုပ်ကင်အခွင့်အလမ်းဖန်တီးနိုင်ဖို့လိုအပ်ချက်ရှိနေရလို့လဲမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားများအဖွဲ့ချုပ် CGUM ရဲ့ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ
်အထူးသဖြင့်အထည်ချုပ်လုပ်ငန်းပေါ့ကျွန်တော်တို့ဒီရန်ကုန်မှာမြင်နေရတဲ့အထည်ချုပ်လုပ်ငန်းတွေကျွန်တော်လှိုင်းသာယာမင်္ဂလာတုံးရွှေပြည်သာဆိုတဲ့နေရာတွေမှာရှိတာကတော့တော်တော်လေးတက်ရောက်မှုရှိပါတယ်အများစုဒီမြန်မာနိုင်ငံအတွင်းမှာရွှေပြောင်းလာပြီးအလုပ်လုပ်တဲ့လူတွေဖြစ်တော့ဒီလူငယ်တွေကသူတို့မိဘတွေပါလာတာလည်းရှိတယ်အဲ့တော့လုပ်ငန်းမလုပ်ရတဲ့အချိန်မှာပံပိုးမှုအနည်းငယ်ရရှိတော့လေသူတို့အနေနဲ့ပေါ့နော်ဒါကိုဆက်တတ်ပြီးတော့ရှေ့ဆက်ကိုလည်းပတ်ဖို့ဆိုတာကမျော်လင့်ချက်တော်တော်နည်းနေတယ်ဒါကြောင့်မလို့ကျွန်တော်အလုတ်ကင်ပြန်လည်းရရှိရေဆိုတဲ့နေရာမှာအလုတ်ကင်ကိုလည်းပြောင်းလုပ်ဖို့ဆိုတာကိုကျွန်တော်လိုတယ်ဆိုတဲ့ကိစ္စတော့ပထမဆုံးဖြေချင်ပါတယ
်မြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းတွေမှာအမျိုးသမီးအများစုလုတ်ကင်နေပြီးအရေးအတွက်အပြင်တော့9သိန်းဝန်းကျင်လောက်ရှိပါတယ်ကိုဗစ်ကရောဂါကြောင့်စီးပွားရေးအသုံးစရိတ်နည်းအောင်ရှင်ပြိုင်လာမဲ့အနေအကြောင်းအာရှကအထည်ချုပ်လုပ်သားတန်ပေါင်းများစွာဝင်ငွေပူနှိမ်ကြပြီးအမျိုးသမီးတွေကပိုပြီးအခက်အခဲကြုံနိုင်တယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ ILO ကပြီးခဲ့တဲ့အောက်တိုဘာလမှာထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာသတိပေးထားပါတယ်။အလုပ်သမားဖြစ်သွားတဲ့ကမ္ဘာလုံသားတူရဲ့40ရာခိုင်နှုန်းဟာအလုပ်ခွင့်ပြန်မဝင်နိုင်ကြသေးတယ်လို့ပြန်ဝင်ခွင့်ရမယ်ဆိုရင်တောင်မှအခွင့်အရေးတွေဆုံးရှုံးမဲ့အနေရရှိနေရလို့လည်းအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကျွန်တော်ကတော့ဇော်တက်ပါရန်ကုန်ကနေတရင်ပြပူရဖြစ်ပါတယ
်က ိုဗစ်ကပ်ရောဂါကြောင့်မြန်မာမှာစာသင်နှစ်တစ်နှစ်လုံးနီးပါးအကြောင်းတွေပိတ်ထားရတဲ့အချိန်မှာအင်တာနက်အွန်လိုင်းကနေကျောင်းသင်ခန်းစာတွေကိုသင်ယူနိုင်အောင်စီစဉ်နေပေမဲ့စိန်ခေါ်မှုတွေရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပ
ါကပ်ရောဂါကြောင့်မြန်မာနိုင်ငံမှာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်ထဲနောက်ကျပြီးဇူလိုင်လထဲမှာပြန်ဖွင့်ခဲ့ပေမဲ့ကူးစက်ရောဂါတွေတကြောပြန်တိုးလာတဲ့အတွက်ကျောင်းတွေပိတ်ထားရတာအခုချိန်ထိပါကျောင်းတွေပိတ်ထားရတဲ့အချိန်မှာပညာရေးအဆက်မပြတ်အောင်ပညာရေးဝန်ကြီးဌာနကအင်တာနက်အွန်လိုင်းကနေသင်ခန်းစာတွေကိုထုတ်လွှင့်ပေးနေပါတယ်ဒါပေမဲ့လည်းအွန်လိုင်းသင်ကြားမှုအစီအစဉ်တွေကိုလက်လန်းမမိသေးတဲ့သူတွေအများအပြားရှိနေတာကအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ပညာရေးဝန်ကြီးဌာနအွန်လိုင်းသင်ကြားရေးအစီအစဉ်တွေမှာပါဝင်ကူညီနေတဲ့မြန်မာ Digital Education Platform ရဲ့တာဝန်ခံဦးတင်မောင်အေးကပြောပါတယ်
။ဒီအွန်လိုင်းအခြေပြုသင်ကြားနည်းဆိုတဲ့ဟာကဟိုတနိုင်ငံလုံးတိုင်းတိုင်းမဖြစ်နိုင်ဘူး။တချို့နေရာတွေမှာဆိုလို့ရှိရင်နေရာတော်တော်များများမှာခုနမီးတောင်မှမရသေးဘူး။ဟုတ်တယ်မလား။အင်တာနက်နဲ့အွန်လိုင်းနဲ့ချိတ်နိုင်ဖို့ဆိုရင်တော့တော်တော်ဝေးတာပေါ့နော်။အဲ့တော့ပညာရေးဝန်ကြီးဌာနအနေနဲ့ကတော့ခုန Education 4.0 နဲ့ခု online ပြင်ကြားရေးဆိုတဲ့ဟာကဒီအကြောင်းတွေပိတ်ထားတဲ့အချိန်မှာပေါ့နော်ဒီတင်ကြားတင်ယူမှုမဆုံးရှုံးသွားရအောင်လို့ခုနလက်လန်းမိတဲ့ဟောအကြောင်းသူအကြောင်းသားတွေမိဘတွေဆရာဆရာမတွေအနေနဲ့ data တင်ယူနိုင်အောင်ဆိုပြီးတော့ပဲကျွန်တော်တို့ဒီ MTech platform နော်မြန်မာ Digital Education platform ဆိုပြီးတော့ကျွန်တော်တို့ကဟိုစတင်ပြီးတော့လွှင့်တင်ခဲ့တာပေါ့နော်ကျွန်တော်မျှော်လင့်ပါတယ်ဒီ COVID လွန်မှာကျွန်တော်တို့ပညာရေးစနစ်ကဒီတော်တော်ကြီးကိုတော်တော်လက်လက်နဲ့ဒါဥပြန်မော့လာမှာပေါ့နော်ဒီကြားထဲမှာတော့ကျွန်တော်အကြောင်းသူကြောင်းသားတွေအနေနဲ့ကတော့ဒါပြောပြောမယ်ဒီဟိုစာတင်ဖို့အခွင့်အရေးတွေဆုံးရှုံးသွားတာတော့အတိုင်းအတာတစ်ခုထိတော့ရှိနေပါသေးတယ
်။ကျောင်းတွေပြန်ဖွင့်တဲ့အခါစာတင်ခန်းတွေမှာသင်ကြားမှုတွေမြန်ဆန်တော်လက်ဖို့သင်ရိုးတွေကိုပြင်ဆင်တာအင်တာနက်မရတဲ့ဒေတာကကျောင်းသားနဲ့ဆရာဆရာမတွေအတွက်တက်ဘလက်ကွန်ပျူတာနှစ်သိန်းနီးပါးဖြန့်ဝေဖို့အပါအဝင်သင်ကြားရေးမှာအကူအညီပေးနိုင်အောင်ကြိုးပမ်းနေတယ်လို့လည်းဥတည်မမောင်အေးကပြောပါရယ်။ဒါပေမဲ့လည်းသင်ရိုးညှိနှိုင်းအသစ်တွေအွန်လိုင်းသင်ကြားမှုတွေလိုအတွေ့အကြုံအသစ်တွေဟာကျောင်းသားတွေအတွက်သာမကသင်ကြားပို့ချမဲ့ဆရာတွေအတွက်ပါစိန်ခေါ်မှုတွေဖြစ်လာနိုင်တယ်လို့လည်းရန်ကုန်မြို့ကနီးပညာလုပ်ငန်းတစ်ခုဖြစ်တဲ့ CC Educate ရဲ့အမှုဆောင်ဒါရိုက်တာဒေါက်ချီအိမ်သူကပြောပါရယ်။
တင်ယုံညွန့်နဲ့ပြောင်းလို့ challenge ရတခုအဲဤပညာနဲ့တင်ရတာတခုဆိုတော့ challenge ကြီးတော့အရန်များရတယ်ပေါ့နော်ကျွန်တော်မအဲ့ဒါကိုလည်းမြင်တယ်ပြီးတော့ဆီယမ်မားဒီကူရန်ကဆီယမ်မားတွေကအများကြီးတော့သူစူးစမ်းပြီးတော့လုပ်နေတယ်ပေါ့နော်ဆိုတော့မတို့ဟိုဘလောက်ကြာမလဲဘလောက်ထိဟိုဖြစ်မလဲဆိုတော့မတို့စောင့်ကြည့်ရမှာပေါ့နော်အဲဘလောက်ထိ effective ဖြစ်မလဲဒါပေမဲ့ဆီယမ်မားဘက်ကကြည့်ရင်အခက်ခဲကကျွန်တော်သူ့အတွက်ဤပညာအရန်ဟိုသူခက်ခဲနေရပေါ့နော်သူအတွက်ဘာဖြစ်မတို့ဤပညာမတို့အသင်ကိုသင်ရမယ် skills မဟုတ်ခဲ့ဘူးပေါ့နော်တကယ်မတို့ basic literacy skills ကိုမရှိဘဲနဲ့သွားနေရတာကြီးရှိတယ်ပေါ့နော်အဲ့ဒီအတွက်ကိုမထင်ပါလေဒီပညာရေးဝန်ကြီးဌာနဘက်ကလည်းဒါကြီးကိုထပ်ပြီးတော့ထောက်ဟို support ပေးမယ်လို့မမြင်နေပေါ့နော်အဲ့တော့မတို့အဓိကလိုနေတာကတော့ digital literacy skills ပေါ့နော်ဆိုတော့အဲ့ဒါလို
ပညာရေးဝန်ကြီးဌာနရဲ့စီရင်နေအရာမြန်မာနိုင်ငံမှာအထူးကံပညာကျောင်းပေါင်း 4,800 ကျော်ရှိပြီးတော့ကျောင်းသား 7,000 နီးပါးနဲ့ကျောင်းဆရာ 9,200 ကျော်ရှိပါတယ်။ကပ်ယောဂကာလကျောင်းတွေအားလုံးလိုပိတ်ထားရတဲ့အချိန်မှာအွန်လိုင်းကနေပညာသင်ကြားရေးအဆက်မပြတ်အောင်သင်ကြားခွင့်ရတဲ့ကျောင်းသားတွေလည်းရှိပါတယ်။ပုဂ္ဂလိကပညာရေးကဏ္ဍကပို့ချတဲ့သင်ခန်းစာတွေကိုသင်ကြားသင်ယူကြသူအများစုအပါအဝင်အွန်လိုင်းကနေသင်ယူခွင့်ရသူတွေရှိပေမဲ့သင်ကြားမှုပုံစံအစ်တင်မှာစိန်ခေါ်မှုတွေလည်းရှိနေသေးဖြစ်တယ်လို့မန္တလေးမြို့က KMC ကိုပိုင်အထက်တန်းကျောင်းပိုင်ရှင်ဦးခင်မောင်ချိုကပြောပါရယ
်ခုကျတော့အဝေးရနေပြီးမှဘယ်ရုံးနဲ့အတန်နဲ့ပဲနေနေဆိုရလားကလေးကတရားကိုစိတ်ပါလက်ပါနဲ့နော်လိုက်ပြီးတော့လှုပ်ချဖို့လှုပ်နေဖို့ဆိုတာကကျွန်တော်တို့ကြည်တတ်နိုင်တဲ့ကိစ္စမဟုတ်လေဒါကြောင့်လဲကျွန်တော်တို့မိဘတွေကအကူအညီတောင်းပြီးတော့ဟုတ်လားမိဘတွေကိုလည်းဘေးကနေပြီးမှဝိုင်းဝန်းကြက်မှခိုင်းနေဒါပြင်လဲဒီဆရာတယောက်ကကျွန်တော်စာသင်နေလို့ရှင့်လေကလေးဘာလုပ်နေလဲဟလားကလေးကဟိုမှာသူ့ဝါစာကိုဗီဒီယိုသူ့ဟလားကင်မရာသူ့ပိတ်ထားသလားကလေးကစော့နေသလားဖုန်းနေနေသလားစသဖြင့်ပေါ့နော်ဟလားအဲ့အဲ့ဒါတွေလည်းဘေးကနေစောင့်ကြည့်ပေးတဲ့ဆရာဆရာမတွေပေါ့နော်ကျွန်တော်တို့အဲ့အဲ့တွေထားပြီးတော့လောရတာပေါ့နော်ငါအတန်းလေးလို့တော့ကလေးတွေပို့ပြီးတော့ဟလားပြောရှင်းတိကျွားစွာနဲ့ငါစိတ်ပဲလည်းပါပြောရှုပ်ရှင်းနဲ့တကယ်ချင်းတည်းလည်းရှိဆရာတွေနဲ့ဟလားနော်အဲ့လိုမျိုးပုံစံမျိုးလေအားပါတော့တင်လို့မရဘူးဗျာညနိုင်နေနေထားမှာပဲကလေးရလည်းလိုချင်သေးရှိမယ်မိဘဘက်ကလည်းပူပေါင်းပါဝင်ပြီးတော့ဟိုကြက်မဲ့ပေးမှုရှိတယ်ဆိုတော့အဲဟိုအတော်အောင်မြင်နေတာပေါ့နော
်ကုလသမဂ္ဂကလေးငယ်များရန်ကုန်ငွေအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့နှစ်တည်းမှာထုတ်ပြန်တဲ့အစီရင်ခံစာမှာတော့ကက်ယောဂကြောင့်ကမ္ဘာတဝန်းမှာကျောင်းပတ်နိုင်တဲ့ကျောင်းသားအရေအတွက်ကတန်ပေါင်း1500ကျော်လောက်ရှိနေပြီးတော့အဲ့ဒီအထက်မှာ463တန်းလောက်ဟာအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့ဖော်ပြထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
စည်းရုံး KNU လက်အခံတပ်ဖွဲ့တွေနဲ့မြန်မာစစ်သားများဘကူတိုင်းတွင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေရာကရန်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာသိမ်းရှောင်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာဆိုရနဲ့ NCA ဖြစ်ရလက်မှတ်ရေးသူသားတဲ့ KNU ကရင်မျိုးရာစီယုံလောက်ခံတမဟာသုံးသဖွဲ့နဲ့မြန်မာစစ်သားတို့ကြားဘကူတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်မှာစိုက်ပွဲရက်ဆက်ဖြစ်ပွားနေတာဖြစ်ပါတယ်။စိုက်ပွဲတွေတွင်ဒေသခံရတာထိခိုက်တန်ရာရတာတွေရှိခဲ့ကြောင်းလဲ KNU တမဟာတုံးအရာရှိတို့ကပြောပါတယ်
။ဒီမနေ့တော့မှဒီစစ်တပ်ကနေပြီးတော့ဒီခမာယာ603ကနေပြီးတော့တနေ့ကြီးတွေကိုပြစ်တော်လွာတယ်ကိုပြစ်တော်အမှစက်ကော်ကြီးလွာဝဲကိုကြားတယ်တနေ့ကြီးတွေကတက်ရောက်ထိခိုက်တန်ရာရမှုရှိတယ်စစ်ခတ်မှုကြောင့်တန်ရာရရှိပြီးဒီရှိတာပေါ့
တမတော်ကဒေသတွင်းမှာလမ်းဖောက်လုပ်တဲ့ကိစ္စနဲ့တိုင်ရာတိုးချက်တာတဲ့ကိစ္စတွေပေါ်အခြေခံပြီးဖိုက်ပွဲတွေဖြစ်ပွားနေတာလို့လည်းပြောပါတယ်တမတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့တမတော်ကဖုံးပြရေးလုပ်ငန်းတွေကိုနှောက်ချက်ပြစ်ခတ်တာတွေရှိနေတာကြောင့်တုတ်ပြန်ရတာတွေရှိတယ်လို့အခုလူပြောပါတယ်
တို့ဒီပွင့်လင်းရာဒီမှာဆိုရင်ဒေတာဖွင့်ပြလမ်းကြတဲ့ကြောက်ကြီးမှုတဲ့ပေါ်စိတ်ကိုလမ်းကိုကျွန်တော်ပြုပြင်ထိမ့်သိမ့်လုပ်ငန်းတွေဖောင်းရက်တွေရရှိတယ်။နှစ်စဉ်လုပ်ငန်းဖောင်းရက်တာပဲဖြစ်တယ်။ဒါတွေလှုပ်ဆောင်နေတဲ့အခါမှာ GNU တက်မှာတုံးလို့တော့ပြောလို့ခက်ပါတယ်။ဒီဟာတက်မှာငါ့ဖွင့်လည်းဝင်ရောက်နောက်ချက်ပြစ်ခတ်တာမျိုးတွေရှိတယ်။အဲကျွန်တော်စီကစစ်တီတချို့ဒဏ်ရာရရှိခဲ့တာတွေရှိတယ်။ကျွန်တော်နေတာသွားရောက်ပြီးတော့ကြာနော်။အဲသူတို့စခန်းနေတဲ့ပတ်သက်ပြီးခဲ့နေမှာရှိတယ်ဆိုတော့ကြာသွားရောက်ပြီးတိုက်ခိုက်တာမျိုးလို့စစ်စီလုပ်တာမျိုးလို့မရှိပါဘူး။ကျွန်တော်ဖွင့်ပြလမ်းပြုပြင်ထိမ့်သိမ့်လုပ်နေတဲ့နေရာမှာလာပြောကြနောက်ဆက်ပြခံတာလူတွေတော့မလဲမသိသုံးပြရတဲ့ဟာတွေတော့ရှိကောင်းရှိနိုင်ပါ
တယ်။ KNU လက်ခံတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကစ KNU တပ်မှ9ထင်းချုပ်ရဖာပုံခရိုင်တပ်မဟာတုံးထင်းချုပ်ရညောင်လေးပင်ခရိုင်နဲ့တပ်မဟာသိရှိရသထုံခရိုင်တို့မှာစစ်တိုက်စုလိုတိုက်ပွဲတွေဖြစ်ပွားနေတာပါ။ညောင်လေးပင်ခရိုင်တွင်တိုက်ပွဲတွေကြောင့်ဒေသခံရွာသားယာနဲ့ရှိတိမ်းရှောင်နေရတယ်လို့လဲဒေတာခန့်ရွာဓာတုဖြစ်တဲ့စောပတိန်ကပြောပါတယ
်ဒေတာခန့်နေရာတော့ပြေးနေလွားနေရတာပေါ့ရွာလင်းငါရွာလောက်ရှိတယ်ခဲတဲ့ကကကူတော့ပကောကီတော့ဒီတဲ့ထက်ဆရွာတွေပေါ့ရွာတော်ဦးကြီးခမန်းကြီးတော့စားရလာတော့မကောက်ဘူးသူတို့ဒီမှာစားဦးနေရေလက်ခက်ခဲဖြစ်တယ်
ပြီးခဲ့တဲ့နှစ်ထဲမှာပဲ KNU ရဲ့လက်နက်ကင်တပ်ဖွဲ့ KNLL ကနေဖာပုံမြို့နယ်ထဲမှာခြေစိုက်ထားတဲ့မြန်မာစစ်တပ်ရဲ့သက်စကန်တွေနှစ်ကုံမှာနောက်ဆုံးသားရုပ်သိမ်းပေးဖို့ကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာစစ်ရေးသိမ်းမှမှုတွေလည်းကြီးထွားလာခဲ့တာပါ KNU ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသွားပြီးမဲ့ဆွေးနွေးမှုတွေရပ်တန့်နေတာပါနိုင်ငံရေးရဆွေးနွေးမှုတွေမလုပ်နိုင်တယ်လို့တပ်နေရာချထားရေးတိုင်ရာလျှော့ချရေးအပါဝင်စစ်ရေးဆိုင်ရာကိစ္စတွေမှာလည်းသဘောတူညီချက်တွေမရရှိသေးတာကြောင့်စိတ်တရင်ဆိုင်မှုတွေမကြာခဏဖြစ်ပွားနေတာလို့လဲအတဲခတ်တွေနဲ့တိုင်းသားလက်နက်ကိုင်အင်အားစုတွေကယူဆထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်မလေးရှားနိုင်ငံကတရားမဝင်နေဆက်ဖြတ်ကျော်ဝင်လာတဲ့မြန်မာနိုင်ငံသားတချို့ကိုထိုင်းနိုင်ငံနေဆက်မှာလူမောင်ခိုတွေကစွန့်ပစ်တာခံရပြီးတဲ့နောက်ထိုင်းရဲတပ်ဖွဲ့ထံအဖမ်းခံခဲ့တဲ့အကြောင်းပြောပြပါမယ်။မလေးရှားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံဟိုက်ရိုင်မြို့ထုံးလုံနယ်မြေရာဘာချန်ထဲမှာလူမောင်ခိုတွေကစွန့်ပစ်သွားခဲ့ပြီးတဲ့နောက်အစာရေစာပြက်လက်နေရကနေမြန်မာနိုင်ငံသား၁၁ယောက်ရဲတပ်ဖွဲ့ဝင်ထံဒီတစ်ပတ်ထဲမှာပဲအဖမ်းခံခဲ့ကြတာဖြစ်ပါတယ်။လူမောင်ခိုတွေစွန့်ပစ်သွားခဲ့တာကြောင့်အခက်ခဲကြုံနေရချိန်မှာပဲအလို့သမားရေးလှုပ်ရှားသူတွေထံအကူအညီရဖို့ဆက်သွယ်ခဲ့ကြောင်းကိုလည်းထိုင်းနိုင်ငံအခြေစိုက်ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဟိုက်ရန်မြို့တာဝန်ခံဦးပါရီကပြောပြပါတယ်
။ဒီလိုတိုးတင်းမှာမလေးရှားကပြန်လာတဲ့အလို့သမားမြန်မာလို့သမားစစ်တယောက်ဒုက္ခဖြစ်နေကြတာပေါ့နော်။ပွဲစားကလည်းတော့မပြေဘူး၄ရက်ရှိပြီသမန်းကနေတာပေါ့။အဲ့လိုကျွန်တော်ကိုပြောပြတဲ့အခါကျွန်တော်ကသူတို့ဖုန်းနံပါတ်ကိုတောင်းပြီးတော့ဖုန်းဆက်လက်လိုက်တယ်မှာအဲ့လိုဖုန်းဆက်လိုက်တော့သူတို့ပြောတာကိုယ်စားမကိုဖုန်းဆက်လို့မရတာ၄ရက်ရှိပြီတဲ့ထမန်းကနေရတယ်တဲ့ကျွန်တော်တို့ကပြောပြတာကတာယုံကိုသူတို့ဖုန်းဆက်တဲ့အခါတာယုံကလည်းရစီမှာတွားပြီးတော့အဖန်ခံပုံတော့အဲ့လိုအငမ်းမွားဖြစ်နေမယ်ဆိုလို့ရှိရင်ဒုက္ခရောက်တယ်ဆိုလို့ရှိရင်ဒီကိုတွားပြီးတော့အဖန်ခံလိုက်သူတို့ကလည်းအဲ့လိုပြောတယ်တဲ့အဲ၄ရက်သူတို့ကဒီလိုပါရှင်တဲ့မှာသူတို့ကတိုးတဲ့မှာ၄ရက်လုံးလုံးသူတို့ကအစာရေစာငမ်းမွားနေတဲ့အခါမတူတဲ့ခင်းကိုရောက်သွားပြီဘာပဲဖြစ်ဖြစ်အသေးတော့မခံနိုင်ဘူးကိုအဲ့အတိုင်းနေပြီရေကိုအဖန်ခံတယ်လို့ပြောနိုင်ကြတယ်မှာဒါပေမဲ့ကျွန်တော်တို့လိုက်ပြီးတော့ဆစ်ဆစ်တဲ့ခါဘေးအချုပ်မှာထိမ့်ထားတယ်ဆိုတော့အဲ့လိုအတိတ်ကြရေးတွေကမပြောပြဘူး
။ကာယောဂါကာလကန့်သက်ထိမ့်ချုပ်မှုတွေကြောင့်မလေးရှားနိုင်ငံမှာစားဝတ်နေရေးအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားအလို့သမားတွေတရားဝင်ကောတရားမဝင်လမ်းကြောင်းတွေကပါနေရပြန်ဖို့ကြိုးစားတာထိုင်းနိုင်ငံမှာအလုပ်ကံအခွင့်အလမ်းရှာဖွေဖို့ကြိုးစားတာတွေရှိနေပြီးမကြာခဏဖမ်းဆီးခံရတာတွေလည်းရှိနေပါတယ်။အခုဆိုရင်မလေးရှားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံကရာဘာတောတွေတောအုပ်တွေထဲမှာလူမောင်ခိုတွေစွန့်ပစ်ခံရလို့အခက်ကြုံနေရသူ20ထက်မနည်းရှိနေတယ်လို့လည်းအလုသမားရေးလှုပ်ရှားသူဦးပါရီကပြောပြပါဗျာ
ဟိုကိုဗစ် -19 ရောဂါကြောက်လန့်ပြီးတော့မလေးရှားကလာတဲ့ကိုမြန်မာနိုင်ငံသားတွေကိုအနာဝမကိုက်ရရတဲ့မြန်မာနိုင်ငံသားတွေအများကြီးကြတယ်တော့ဒီအနေနဲ့ပတ်ဝန်းကျင်မှာရှိတဲ့အနောက်သမားတွေကိုတော့သူတို့ကတော်တော်ကြောက်တယ်မလေးရှားကလာတယ်ဆိုလို့ရှိရင်ဘယ်သူမှလက်မခံရဘူ
းထိုင်းနိုင်ငံမှာတရားမဝင်ရောက်ရှိနေကြတဲ့နိုင်ငံသားလူသမားတွေကိုအထောက်အထားလက်မှတ်လုပ်ပေးတဲ့ကာလဖြစ်တဲ့အတွက်ဖမ်းဆီးရာတွေကိုမလုပ်ဖို့ထိုင်းအနာဘယ်တွေကညွှန်ကြားထားပေမဲ့ကက်ယောဂါကာလအသွားလာတွေကန့်သက်ထားတာကြောင့်တရားမဝင်သွားလာရင်တော့ဖမ်းဆီးခံရလေရှိပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့နှစ်ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနှိမ့်ဆုံးအစ်စ်နိုင်ငံစီးရင်ထဲမှာထည့်သွင်းဖော်ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခုံမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့တရားတူစောင့်ကြည့်အစ်စ်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အမေရိကန်လွှတ်တော်ရှိမျက်နှာစာမှာမနေ့ပြန်ဗုဒ္ဓနေ့ဂျိုးဘိုင်ဒန်အမေရိကန်ပြည်ထောင်စုရဲ့46အမြောက်သမ္မတအဖြစ်ကျန်းသစ်စာချိန်ဆိုတော့မှာပါပြည်တွင်းအစွန်းရောက်အဖွဲ့တချို့ကဒီကောက်ပွဲရလဒ်ကိုစန့်ကျင်ကန့်ကွက်တာတွေလုပ်နိုင်နေဆိုတဲ့သတင်းတွေထွက်နေတာကြောင့်လုံခြုံရေးကိုထူးထင်းကြထားတဲ့ကြားချမ်းသစ္စာချင်းစုပွဲအခမ်းအနားကိုကျင်းပမှာပါမင်းဆက်ခွင့်ရဲ့သတင်းလောက်ကိုတင်ပြပါမယ်ကျွန်တော်ဒိဋ္ဌာကူပါအမေရိကန်ပြည်ထောင်စုရဲ့46အမြောက်သမ္မတချမ်းသစ္စာချင်းစုပွဲငင်းငင်းကြမ်းကြမ်းကျင်းပနေအောင်လက်နက်ကင်လုံခြုံရေးတပ်ဖွဲ့ဝင်တွေမြို့တော်ကိုစောင့်ကြပ်နေကြပါလေယောဂကဆူကြီးကြောင့်ပုံစံပြောင်းကျင်းပခဲ့ရတဲ့အခမ်းအနားဟာပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့ထို့တော့ဝင်ရောက်စီးနင်းတဲ့ဆန္ဒပြပွဲတွေကြောင့်လူကြုံရေးကိုပို့ပြီးတော့တင်းကျပ်ထားပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုက်တန်ရဲ့အဖွဲ့ဝင်တွေကတော့ဒီချမ်းသစ္စာချိန်ဆိုပွဲဟာအမေရိကန်ပြည်ထောင်စုရဲ့ခိုင်ချမှုအခက်အခဲတွေကြားကြံ့ကြံ့ခံရပ်တည်နိုင်မှုကိုအမေရိကန်ပြည်သူတွေနဲ့ကမ္ဘာကိုချက်ပေးပြလိုက်တာလို့ပြောပါတယ်။အိမ်ပြည်တော်ဆက်သွယ်ရေးဒါရိုက်တာဖြစ်လာမဲ့ Kate Bedingfield ကအခုလိုပြောပါတယ
်။ We're very much looking forward to President-elect Biden putting his hand on the Bible at noon.
ဇန်နဝါရီလ20ရက်နေ့မွန်းတဲ့ချိန်ရွေးကောက်ခံသမ္မတဂျိုးဘိုက်တန်သူလက်ကိုတမာကျန်းစာအုပ်ပေါ်မှာတင်ရင်ကျန်းသစ္စာချိန်ဆိုမှာကိုကျမတို့တိတ်ကိုမျှော်လင့်ဆောင်စားနေမိပါတယ
်။တမရဒေါ်လေထွန်းကတော့ခန်းနာတက်ဖို့အစီအစဉ်မရှိတဲ့အတွက်ခေတ္တသမိုင်းမှာကျန်းသစ္စာချိန်ဆိုပွဲမတက်တဲ့ပထမဆုံးတမရဖြစ်လာပါလိမ့်မယ်။ Air Force One လေယာဉ်ကိုနောက်ဆုံးစီးပြီး Florida ပြည်နယ် Palm Beach ကသူ့နေအိမ်ကိုမပြန်ခင်နှုတ်ဆက်ပွဲကိုတော့ Maryland ပြည်နယ်က Andrews Leaders Camp မှာကျင်းပအစီအစဉ်ထားပါတယ်။ပြည်သူ့တည်နာဌာနရဲ့စစ်တမ်းတွေအရဒေါ်လင်ထရန့်အင်ပြီတော်ကမထွက်ခွာခင်တာဝန်မပြည့်ခင်သူ့တာဝန်ယူမှုအပေါ်မှာလူထုထောက်ခံမှုက29ရာခိုင်နှုန်းပဲရှိပါတယ်။တပ်ဖြတ်တည်တံ့အတွင်းမှာအနိုင်ဆုံးလူထုထောက်ခံမှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတော်ကတိုင်းပြည်အတွင်းပြည်နယ်မြို့တော်ဒေါ်တော်များများမှာတော့နိုဝင်ဘာ3ရက်ရွေးကောက်ပွဲဟာတပ်ဖြတ်ထရန့်အနိုင်ရရဲ့သားနဲ့ရွေးကောက်ပွဲရလဲခုခံရတယ်ဆိုပြီးမှားယွင်းပြောဆိုနေသူတွေရဲ့ဆန္ဒပြပွဲတွေထပ်ပေါ်လာနိုင်တယ်ဆိုပြီးလူကြုံရေးကိုထူးတင်ကြထားပါတယ်။ဝါရှင်တန်ပြည်နယ်မြို့တော်အိုလံပီယာမှာဆိုရင်လဲဆန္ဒပြသူတွေရှိလာရင်ဆိုပြီးခြံစည်းဟုတ်အမြင့်ကြီးတွေကာထားပါတယ်။အိုလံပီယာမြို့ကန်တယောက်ဖြစ်တဲ့ဂျိုးကအခုလိုပြောပါတယ
် Well I'm disappointed that we're at this point that we have to put fences up to keep people that
မင်းကဆိုတာဘာမှမသိတဲ့သူတွေကျွန်တော်တို့ရဲ့ဒီမိုကရေစီကိုတိုက်ခိုက်သူတွေကြောင့်သူတို့ဝင်မလာနိုင်အောင်အခုလိုအကာအကွယ်တွေထားနေရတာပါ။ကျွန်တော်တော်တော်လေးစိတ်ပျက်မိပါ
ဒါပေမဲ့လည်းဒေါ်နယ်ထရန့်ကိုထောက်ခံသူတယောက်ဖြစ်တဲ့အိုလံပီယာမြို့ကန်ဂျွန်ဟက်စ်ရဲ့သဘောထားကတော့တမျိုးပ
ါ
ဒီချန်စီယိုအကန့်ရန်တွေကကျွန်တော်တို့လိုပြည်သူတွေရဲ့ဆန္ဒကိုဆန့်ကျင်နေတာပါရွေးကောက်ပွဲဟာတရားဝင်တယ်လို့ပြည်သူအများစုမယုံကြည်တာကိုအခုပြည်နယ်တွေမှာဖြစ်ပျက်နေတာကအတိအမှတ်ပြုလက်ခံလိုက်သလိုဖြစ်နေပါတယ်ပြည်သူအများစုရဲ့သဘောထားကိုခုခံကာကွယ်ဖို့သူတို့လုပ်နေတာပါခူရာရဲ့ရွေးကောက်ပွဲရလဒ်ကိုကာကွယ်ဖို့ချန်စီယိုအကာရန်တွေချပြီးလက်နက်ကင်တပ်ဖွဲ့တွေနဲ့စောင့်ကြပ်နေကြတာပါ
ဒီလိုကွဲလွဲချက်တွေရှိနေတဲ့တိုင်းပြည်ကိုပြန်လည်စုစည်းညီညွတ်အောင်ဘိုင်ဒန်ရဲ့ကျန်းသစ်စာချိန်ဆပွဲမိန့်ခွန်းကအဓိကထားပြောကြားမဲ့ပုံရှိနေပါတယ်။အိမ်မီရောရဲ့ဆက်သွယ်ရေးဒါရိုက်တာတာဝန်ယူမဲ့ Kate Bedingfield ကအခုလိုပြောပါ
တယ်။
ပြီးခဲ့တဲ့လင်းနှစ်အတွင်းဖြစ်ခဲ့တဲ့အမုန်းတရားတွေသွေးကွဲခဲ့တာတွေကိုပြောင်းလဲပြီးစာမျက်နှာသစ်ဖွင့်နိုင်အောင်ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်တကယ့်ကိုလှုပ်ဆောင်သွားမယ်အချိန်ဆိုတာကိုရှင်တို့မျှော်လင့်နိုင်ပါတယ်တိုင်းပြည်အကောင်ဘက်ကိုဦးတည်ပြီးအကောင်မြင်မျှော်မှန်းချက်တွေနဲ့အလုံးအတူလက်တွဲအလုပ်လုပ်နိုင်အောင်ရှေ့ဆက်သွားနိုင်ဖို့တိုက်တွန်းသွားပါလိမ့်မယ
်ကာယောဂဇူးကြီးနဲ့ဆန္ဒပြပွဲတွေမငြိမ်သက်မှုတွေကြာကျင်းပါတဲ့သမ္မတသစ်ကျန်းသစ်စာချိန်ဆပွဲကအမေရိကန်ပြည်ထောင်စုရဲ့ဩဇာကြီးမားမှုဒီမိုကရေစီခိုင်မာမှုတွေကိုပြည်တွင်းနဲ့ကမ္ဘာ့ဥသတင်းစကားတွေပါဝင်ကြီးရတဲ့အခမ်းအနားတစ်ခုလည်းဖြစ်ကြောင်းပါခင်ဗျာကျွန်တော်သိမ့်ထိုင်ဦးပါ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ရခိုင်ပြည်ဘက်မှာတနက်တန်တွေတိတ်နေချိန်ကရင်ပြည်ဘက်မှာတိုက်ပွဲသတင်းတွေပြန်ကြားလာရပါတယ်။ဒါအပြင်ငယ်ကြားဆောင်တက်နဲ့တက်မတော်ကြောင်းအခြေတင်ကိစ္စလည်းပေါ်လာပြန်ပါတယ်။ဒေသခံလူထုအတွေ့ရင်မအေးရဝယ်ဒီလိုအခြေအနေတွေတိတ်မကြခင်မှာပြည်လည်နိုင်မဲ့အလားအလာရှိနေပါရဲ့လား။ကရင်ပြည်ငြိမ်းချမ်းရေးအတွက်တော်မကနိုင်ငံငြိမ်းချမ်းရေးအတွက်ပါဘယ်လောက်ရင်လေးစရာကောင်းနေပါသလဲ။စာရတွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ကရင်မျိုးသားအစီအယုံ KNU ရဲ့အကြံပေးပုဂ္ဂိုလ်တူဖြစ်သူနော်မေဦးကရင်သတင်းစင် KIC ရဲ့ Editor ချုပ်နန်းဖောဂီကိုပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာနန်းဖောဂီနော်မေဦးဒီဝီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
ဆိုတော့ကျွန်တော်နော်မေဦးရဲ့ဆွေးနွေးချက်နဲ့ကျွန်တော်အရင်ဆုံးစလိုက်ချင်ပါတယ်အခုကကျွန်တော်တို့တိုက်ပွဲတွေက KNU တပ်မဟာတချို့နဲ့เนาะမြန်မာတပ်မတော်နဲ့ကြားထဲမှာတိုက်ပွဲတွေကပြီးခဲ့တဲ့ရက်ပိုင်းတွေမှာပြန်ဖြစ်လာတဲ့အတန်းကိုကျွန်တော်တို့ကြားရတယ်။ကျွန်တော်တည်သလောက်နားလည်ထားသလောက်ဖတ်ရှုထားသလောက်ဒီကြိမ်ဖြစ်တဲ့တိုက်ပွဲတွေကဒီနေရာတွေကဖြစ်နေတာတော့မကြာခဏပဲ။ဒါပေမဲ့ဒီကြိမ်ဖြစ်တာမှာတော့နည်းနည်းလေးပိုပြီးတော့ပြင်းထန်တဲ့သဘောရှိတယ်လို့ကျွန်တော်အဲ့ဒီလိုနားလည်ပါတယ်။ဆိုတော့ကျွန်တော်တို့အခုဆွေးနွေးနေတဲ့တနင်္လာနေ့မြန်မာစံတော်ချိန်ညပဲ၈နာရီခွဲကျော်ကျော်ပတ်ဝန်းကျင်ထိကတော့ဒီကနေ့မှာတော့ကျွန်တော်တို့တိုက်ပွဲဖြစ်တယ်ဆိုတဲ့သတင်းကျွန်တော်တို့မကြားရသေးဘူးပေါ့နော်ဒီကနေ့မှာတော့ဒါပေမဲ့ငြိမ်းသွားတာတော့လည်းမဟုတ်သေးဘူးပြီးပြတ်သွားတာတော့လည်းမဟုတ်သေးဘူးဆိုတော့လောမေဦးအရင်ဆုံးပြောပြပါလက်ရှိဖြစ်နေတဲ့တိုက်ပွဲတွေရဲ့အဓိကအကြောင်းရင်းခံကဘာကြောင့်ပါလဲခင်ဗျာ
ကျေးဇူးတင်ပါတယ်ကိုကျော်သိန်းဒီကျွန်တော်တို့ဒီတိုက်ပွဲတွေကခုနကကိုကျော်သိန်းပြောသလိုမျိုးပေါ့နော်ဒီအရင်ကလည်းကြိုကြာကြိုကြာကဖြစ်နေတယ်ပုတ်တိုက်မှုတွေကရှိနေတယ်အခုကပို့ပြီးတော့အခြေအနေဆိုးလာတဲ့ပုံစံမျိုးလည်းဖြစ်တယ်အဲ့ဒါအပြင်ကိုကျွန်မအနေနဲ့မြင်တာကရေရှည်ဒီလိုဆက်ဖြစ်သွားဖို့လည်းရှိတယ်ဒီကရင်ဒေသတွေမှာအထူးသဖြင့်အရက်သားတွေကျေးရွာတွေမှာပေါ့ကျေးရွာနဲ့ကျေးရွာအတွင်းထဲမှာကျေးရွာနဲ့အနီးဆက်ဆုံးနေရာနောက်ပြီးတောင်ရံလောက်ကင်စားတောက်တဲ့နေရာဒီလိုနေရာမျိုးတွေမှာတပ်စခန်းတွေချထားတာတွေကိုပြန်လျှော့ချဖို့ဆိုတာတခါမှလက်တွေ့ကျွန်တော်တို့ညှိနှိုင်းအကောင့်ထဲဖွင့်နိုင်ခဲ့တာမရှိတဲ့အခါမှာအခု2015 NCA တနိုင်ငံလုံးဆိုင်ရာပြည်ခန့်ရက်စဲရေးစာချုပ်ချုပ်ဆိုပြီးတဲ့ကာလအထိဆိုလို့ရှိရင် KNLA ရဲ့စည်ရင်းအရာဆိုလို့ရှိရင်ဥပမာအခုတင်းမာမှုတွေဖြစ်နေတဲ့ဖပွန်ခရိုင်တစ်ခုတည်းမှာကိုပဲကတက်စခန်းက bilateral လက်မှတ်ထိုးတုန်းက80ကျော်ပဲရှိတဲ့တက်စခန်းကအခု NCA ရေးထိုးပြီးတဲ့နောက်မှာဒီကနေ့ဆိုလို့ရှိရင်တက်စခန်း80ပတ်ဝန်းကျင်မှာရှိတယ်ဆိုလိုတာကကျမတို့ကသဘောတူလက်မှတ်ရေးထိုးချက်တွေပြုလုပ်ပြီးတော့အကောင့်တွေပေါ်မှုမှာလောက်เสียရှိတာကိုချိန်နဲ့တပြေးညီမလုံနိုင်တဲ့အတွက်ဒီလိုတင်းမာမှုတွေကိုလည်းကျမတို့မဖြေလျှော့နိုင်တဲ့တင်းမာမှုတွေကိုပို့ပြီးဖြစ်ထွန်းစေတဲ့ဖြစ်စေတဲ့လုပ်ရက်တွေကလည်းနောက်ဆက်တွဲလိုက်လာတာဆိုတော့လေကျမမြင်တာကတော့ဒီစစ်ပွဲတွေဟာဟုတ်တယ်အခြေအနေဆိုးတယ်ငင်းငင်းကြီးဖြစ်တီဆောက်လာခဲ့တဲ့ငင်းငင်းကြီးဖြစ်စဉ်ကိုလည်းအများကြီးအနည်းပေးတယ်ရေရှည်လက်ဆက်ဖြစ်သွားဖို့ရှိတယ်ဆိုတော့ဒါကျမတို့တိုင်းပြည်အတွက်မကောင်းဘူးပေါ့လေဒါကျမရဲ့သုံးသပ်ချက်ဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာနန်ဖောဂီတို့က KIC အနေနဲ့ကလည်းပဲဒီတိုက်ပွဲတွေအခြေအနေကိုတောက်ချောက်မပြတ်ဆောင်ကြည့်ပြီးတော့ဟလာသတင်းရေးသားတင်ပြတာတွေလည်းရှိတယ်ဆိုတဲ့အခါကျတော့နန်ဖောဂီအနေနဲ့ရောလက်ရှိအခုနောက်ဆုံးဖြစ်လာတဲ့တိုက်ပွဲတွေကဘယ်အခြေခံအကြောင်းရင်းလို့နန်ဖောဂီနားလည်ထားပါသလဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆောစောလည်းနော်မေဦးတချို့ဟောပေါ့အချင်းဒီပုံမှန်လေးသူမိပေါင်းထိုးပြီးရှင်းပြသွားတာရှိတယ်ပေါ့နော်ကျမတို့ကလည်းတည်င်းအချက်လက်တွေရယူမှုပုံမှန်ကျမသုံးသပ်မိတာကတော့ဒီငင်းကြဲလုပ်ငန်းစဉ်ကာလအတော်တွင်းမှာ ဆွေးနွေးသွားနေတယ်ဆွေးနွေးသွားနေတယ်ထက်ကသက်ဆိုင်ရာတာဝန်ရှိတဲ့သူစတိတ်ဟူတွေဆွေးနွေးရတယ်သို့တော်လည်းဒီကကြားကာလမှာဆိုလို့ရှိရင်ဆွေးနွေးလို့မရတဲ့ဟာမျိုးတွေကအဓိကအဖြစ်တော့နှစ်ဖက်အနေမြေပတ်မှတ်တဲ့ကအဟာကိုမဆွေးနွေးနိုင်ခဲ့ဘူးเนาะဆွေးနွေးဖို့ဘလို့ပဲဥတည်ဥတည်အဲ့ဒီဘိုင်းကိုမရောက်ဘူးမရောက်တဲ့ခါကျတော့အောက်ချီမှာသူ့နေလဲဘယ်ဟာလဲကိုယ်နေလဲဘယ်ဟာလဲဆိုတာမျိုးမတတ်မှတ်နိုင်ဘူးเนาะမတတ်မှတ်နိုင်တဲ့ခါကျတော့အဲ့လိုအောက်ချီလှုပ်ရှားမှုတွေဖြစ်တဲ့ခါကျတော့ထိတွေ့မှုတွေဖြစ်တယ်ပေါ့ဒါကခုဆိုးလာရဆိုမှအရင်နှစ်တရာမရှိဘူးလားဆိုရှိနေတာ
ရှိနေ
တာ CA ထိုးထားတယ်ဒါမှရှိတယ်ရှိတယ်ဆိုတော့ဘာဖြစ်ဖြစ်ပြည်သူလူတွေကတော့အမြဲတမ်းလုံးဝယုံကြည်စိတ်ချရတာမဟုတ်ဘူးနဲ့တကယ်အဲ့ဒီစစ်မြေပြင်နဲ့နီးစပ်ဆုံးပြည်သူလူတွေတေးရွာဒေသတွေကတော့အချိန်တန်ရင်နည်းနည်းလေးပဋိသတ်တစ်ချက်ကြားရတယ်တော့သူတို့ကတော့ပင်နာတော့တနည်းရအောင်လို့ဆိုတော့အမြဲ ready ဖြစ်နေစေချင်လို့ရှိတယ်ပေါ့နော်အရင်နှစ်ပြည်ခလဲကဖြစ်နေတာကဒီတောက်ကြီးမြို့နယ်မှာရှိတဲ့ဟိုတဲ့ကြောက်ကြီးကားလန်းဆိုလို့ရှိရင်ဒါကမြန်မာစစ်တပ်ကနေသူကလမ်းကိုဖိနှိပ်နေတာမျိုးရှိတယ်ပေါ့နော်ဒါပေမဲ့သူရဲ့အကြောင်းပြချက်ကတော့ဖွင့်ပြရေးပေါ့လေသို့တော်လည်းကျွန်တော်တို့မြင်တာတော့ဆိုးရွားနဲ့တပ်ပိုင်းဆိုင်ရာနဲ့ဆိုလို့ရှိရင်တော့တကယ်တမ်းကျတော့ရှိရင်လမ်းဖောက်လို့ရကြတော့ဒါကဆောက်လို့ရပိုင်းလို့တော့ဟိုလူလူတွေပြောကြတာပေါ့နော်အရက်ဖက်ဖွဲ့တွေကအဲ့လိုပြောကြတာရှိတယ်လေဟိုစစ်တပ်အနေနဲ့တော့လမ်းဖောက်လို့ရအပိုင်းမျိုးကတော့ဒါကသူရဲ့အဓိက main တောက်ဝင်တော့မဟုတ်ဘူးလို့မျိုးဖြစ်တာပေါ့သို့တော်လည်းဒီကိစ္စကိုဆက်လက်ပြီးတော့လှုပ်ဆောင်နေတဲ့အချိန်ဒီပုံမှာ KNU ဘက်ကလည်းဒီဥစ္စာကိုသူတို့လက်ခံနိုင်ပွဲမရှိတဲ့ခါကျတော့ဒီလိုမျိုးလေးတွေတိုက်ပွဲလေးပို့ပြီးတော့နည်းနည်းညားလာတယ်လို့ကျွန်မသုံးသပ်မိတာပေါ့နော
်ဟုတ်ကဲ့အဲ့တော့ကျွန်တော်နော်မေဦးရောနဖောကေရောသုံးသပ်သွားတာအရာဆိုရင်လက်ရှိအခြေအနေကကျွန်တော်တို့အခုပြောနေတဲ့အချိန်မှာတိတ်မကြခင်ကာလမှာဒါကညော့သွားမဲ့ဟလာပြေလည်သွားမဲ့အလားအလာကျွန်တော်တို့မမြင်ရသေးတဲ့ပုံမျိုးရှိတာပေါ့နော်ဆိုတော့နော်မေဦးဒါဆိုရင်ဒီကနေ့ကျွန်တော်တို့ဆွေးနွေးနေတဲ့အချိန်မှာ KNU အနေနဲ့ဒီအခြေအနေကိုဖြေရှင်းဖို့အတွက်တမတော်ပဲနဲ့ပြောပြောဆိုတာမျိုးဒါမှမဟုတ်လေအောက်လက်ရှိထိတွေ့နေကြတဲ့ထိစပ်နေကြတဲ့တပ်ဖွဲ့တွေချင်းကြတဲ့မှာဆက်သွယ်ကြတာမျိုးပြည်လည်မှုအတွက်ပေါ့နော်ဒါဖြေရှင်းနိုင်မှုအတွက်အဲ့ဒါမျိုးဆွေးနွေးတာတွေထိစပ်တာတွေရောရှိနေပြီလားမရှိသေးဘူးလား
နောက်ဆုံးအခြေအနေကကျွန်မနားလည်ထားတာက KNU ကတက်ကိစ္စတွေကိုဆွေးနွေးဖို့အတွက်တွေ့ဆုံဖို့အတွက်ကို KNU ကပြောထားတာရှိတယ်ထပ်ပြီးတော့နောက်ဆုံးစာပို့ထားတာပဲရက်စွဲနဲ့လည်းတော့ကျွန်မသိချာမမှတ်မိဘူးစာ
ပို့ထားတာတိတ်မကြသေးခင်ပေါ့
ဟုတ်ကဲ့အဲ့တော့စာပို့ထားတာရှိတယ်ဒါပေမဲ့တက်မတော်အကြောင်းကိုမပြောဘူးအကြောင်းကိုမပြန်မဲနဲ့ကျမတို့ကအခုကကျမတို့ဒီနေ့စဉ်သုံးစကားပေါ့ဟိုဟိုစာမိဖို့ကြောင့်စကားလို့လည်းဘယ်လိုပြောမလဲဆိုဟိုတက်မတော်ကနေပြီးတော့ဟိုတရင်ဝင်မဟုတ်တဲ့ဆက်သွယ်တဲ့နီးတွေနဲ့ဆက်သွယ်တယ်KNU ကခေါင်းဆောင်တွေကိုလည်းဒီလိုပဲတယောက်ချင်းစီဖုန်းခေါ်ပြီးတော့လောက်ပါအောင်ခဲ့ပါအောင်ဒါမျိုးပေါ့ချော့ပါအောင်ပြောပါအောင်တက်ဖို့တက်မှုတွေကိုဒါပေမဲ့လည်းတက်မတော်ကတကယ်တကယ်တော့တက်မတော်ရဲ့လှုပ်ရှားမှုတွေကဒီလမ်းဖောက်ဝင်ခုနနန်းဖောက်ကြီးပြောတဲ့လမ်းဖောက်တဲ့ကိစ္စဖပုံမှာလမ်းဖောက်ဝင်ကိစ္စဒီတက်မဟာသုံးဟိုမူတဲ့လမ်းဖောက်တဲ့ကိစ္စဒါတွေအလုံးကတက်မတော်ရဲ့မူဝါဒနဲ့ညွှန်ကြားချက်နှိပ်ပြီးတော့ညွှန်ကြားချက်နဲ့လာတာပဲဆိုတော့တိုင်းမှုတွေကရောတက်မမှုတွေကရောပြူဟာမှုတဲ့ဘလို့ပဲညှိညီရှေ့ဟိုတစ်ဖက်ကညှိတယ်တစ်ဖက်ကညှိပေမဲ့လည်းတစ်ဖက်ကဘလို့ပြောလဲဆိုလို့ရှင်ကျွန်တော်တို့ကအထက်ညွှန်ကြားချက်အတိုင်းဆိုတော့သူ့ကိုလမ်းဖောက်ပါလို့ညွှန်ကြားလိုက်ရင် तू ကဖောက်အောင်ပါပဲဒါစစ်သားဆိုတော့ဟိုရေခက်ခက်လို့ပြောရင်ဘုံပေါက်တာတွေပါနေနားမလဲဘူးရေပောင်ပြီးတည်ဝမ်းမယ်ကိစ္စရှိတယ်ဆိုတော့အဲ့ဒါမျိုးလေးတွေရှိနေဆိုတော့ကျွန်မမြင်တာကဒီကိစ္စတကယ်ကိုညှိရမယ်တက်ချင်းတက်ညှိရမယ်အဲ့လိုပဲတက်ကိစ္စနဲ့ပဲမပြီးဘူးကျမတို့ကတက်ချင်းတက်ပဲပေးညှိလိုက်ရင်ကျမတို့ကစစ်အုပ်ချုပ်ရေးဘက်ကိုစစ်အာဏာရှင်ဘက်ကိုတက်တက်တွန်းပို့သလိုမျိုးဖြစ်မယ်ဒီကိစ္စနိုင်ငံရေးကိစ္စအနေနဲ့ကျမတို့ဖြေရှင်းဖို့လိုတယ်ခုနကနန်းဖောကြီးပြောသလိုမျိုးလမ်းဖောက်တဲ့ကိစ္စကိုတက်မတော်ကပြောရေးဆိုပြီးတော့လုပ်တယ်ဒါသူ့ကိုဖွဲ့စည်းပုံအရာ2000ဖွဲ့စည်းပုံအရာနေဆက်တွေသာဖွံ့ဖြိုးရတက်မတော်ကလောက်အောင်မယ်ကိစ္စဖြစ်တယ်ဒါဖွဲ့စည်းသူရေးဆွဲတဲ့ဖွဲ့စည်းပုံသူ့ကိုသူတာဝန်ပေးထားတာဖြစ်တယ်ဆိုတော့ဖွဲ့စည်းပုံအရာကဒီလိုမျိုးတက်မတော်ဝင်ပြီးလုပ်တဲ့အခါမှာဖွဲ့စည်းပုံအရာတော့ဟုတ်တယ်ဒါပေမဲ့ဖွဲ့စည်းပုံကမှားနေကျွန်တော်နိုင်ငံရေးမှလည်းပြဿနာတက်တယ်ဆိုတာအခုဒီလိုပြအခြေအနေမျိုးကကျွန်တော်ဟိုမီးမောင်းထိုးပြတယ်လို့ကျွန်မမြင်တယ်အဲ့တော့နိုင်ငံရေးမှနိုင်ငံရေးဥဆောင်နေတဲ့လူတွေကလည်းဒီကိစ္စကိုဒါတက်ကိစ္စပဲဆိုပြီးတော့ကျွန်တော်ပခုံးတွန့်ပြီးတော့ပဲကျွန်တော်ရှောင်လို့မရဘူးကျွန်တော်ဟိုတက်ချင်းတက်ညှိရမယ့်ကိစ္စညှိဖို့လည်းလိုတယ်အဲ့ဒီလိုပဲနိုင်ငံရေးကောင်းဆောင်နေရာလည်းနိုင်ငံရေးနည်းနဲ့ဖြည့်ရှင်းနိုင်ဖို့ဟိုနီးလန်းရှာဖို့လိုတယ်လို့ကျွန်မမြင်တယ်ဒါမှကျွန်တော်ကဒီတင်းမှမှုဟိုဖြေလျှော့နိုင်မယ်အဲ့ဒါအပြင်ကိုငင်းငင်းတိဆောက်ဖို့လမ်းစောက်လဲကျွန်တော်တို့ပြန်ရှာဖို့တွေ့နိုင်တယ
်ဟုတ်ကဲ့နံပေါ်အကေနေနဲ့ရောဒီကွာကကျွန်တော်တည်ထားသလောက်ဆိုရင်ဥပြင်ပြထွက်ပြေးသွားကြတဲ့လူတွေဟလာကလေးတွေတန်ရတာကျွန်တော်ဒီတိနေ့ကြားနေရတယ်ပြောရရင်တော့တနက်ဖောက်ကြပြီဆိုတော့ねပထမဦးဆုံးမိစားပင်ကတော့ဒါပြင်မဲ့ရတာပြည်သူလူထုပဲပေါ့ဗျာတော့ဒါဆိုတော့နံပေါ်ကြီးဘယ်လိုဖြေရှင်းရင်ပြည်လည်နိုင်မယ်လို့နံပေါ်ကြီးယူဆပါတယ်
အခုလောလောဆယ်ကတော့နှစ်ဖက်စလုံးကဟိုပါဖြစ်စဉ်တစ်ခုခုဖြစ်ပြီးဆိုလို့ရှိရင်ပေါ့နော် ထုတ်ပြန်ချက်တွေထုတ်ကြတယ်ဒါတော့ကျမတို့ကလည်းအဲ့ဒီထုတ်ပြန်ချက်ပေါ်မှာပဲကျမတို့မီဒီယာသတင်းယူရတာပေါ့သတင်းရေးကြရတာဆိုတော့အတွင်းကြကြကြီးကတော့ကျမတို့မသိဘူးဒါပေမဲ့တေးကြတာကတော့ NCA ထိုးထားတဲ့အဖွဲ့နှစ်ဖွဲ့စလုံးလေစစ်တပ်လည်းသူလည်း NCA ထိုးထားတယ်ဒီဟိုနောက်ပြီးနိုင်ငံတကာတက်တီတွေနဲ့အသီးတက်တီတွေရှေ့မှာထိုးထားတဲ့အခါကျတော့သူလိုဖြစ်စဉ်လေးတစ်ခုဖြစ်လိုက်ဒီတိုက်ပွဲဖြစ်စဉ်ပဲဖြစ်ဖြစ်ပေါ့နော်နောက်ပြီးတော့လူခွင့်ချက်ဖောက်မနှုံမှုတော်လို့အသက်လွတ်ကြီးကိုယ်အိမ်ကိုရမှာနေရင်းနဲ့ကိုဟိုအသက်လွတ်ကြီးဟိုပြစ်မဲ့တည်ရတဲ့ဟာမျိုး case မျိုးလေးတွေပေါ့ဆိုတော့ NCA ရဲ့ဟိုအချက်လက်ထဲမှာလည်းဒီမှာအသေးစိတ်မသိသေးတိုင်အောင်ပြည်သူလူထုကိုလည်းကိုယ်ကာကွယ်ပေးရမယ့်အပိုင်းမျိုးပါတဲ့ခါကျတော့အခုကရောင်းပြန်ဖြစ်တယ်မကာကွယ်နိုင်ဘူးပေါ့နော်ပြောရဆိုရှင်အဲ့ပါတဲ့အချက်လက်တွေကလက်တွေ့မှာကျတော့ဖြစ်မလာဘူးပေါ့နော်ဖြစ်မလာမနဲ့ဆိုးတဲ့ဘက်ကိုပဲဖြစ်လာတယ်မရှိရဆိုတော့ဟိုအပြန်အလှန်ထုတ်ပြန်ချက်ထုတ်တာကကျွန်မထင်တာတော့ဖြည့်ရှင်းချက်တခုတော့မဟုတ်ဘူးလို့ကျွန်မမြင်တယ်။ဒါတရားတောင်းနဲ့ inform လုပ်တာဒါအများသိအောင် inform လုပ်တာတော့လောက်ပဲရှိတယ်။ဒါပေမဲ့တကယ်တမ်းဖြည့်ရှင်းချက်ကြလို့ရှိရင်တော့ဟို NCA နှစ်ဖက်စလုံးထူထားရဆိုတော့ case ကလေးဖြစ်စဉ်လေးတခုပဲဖြစ်ဖြစ်အများကြီးပဲဖြစ်ဖြစ်ဒါအားချင်းပဲပြေဆုံးဆွေးနွေးရမှာပေါ့။ဒီချိန်ကကိုဗစ်ကာလဆိုတော့ဘယ်အချိန်မရွေးပေါ့။တွားပြီးတော့ချိန်းစရာမှမလို့အရင်ကလိုလူချက်မဟုတ်ဘဲနဲ့ line ပေါ်ကနေပြီးတော့ officially ချက်ချင်းအားချင်းပဲအရေးပေါ်စီးပွေးဟုတ်ပြောကြရအောင်ဆွေးနွေးကြအောင်ဒီဖြစ်စဉ်ပေါ်မှာဆိုတာမျိုးအဲ့လိုဆွေးနွေးနိုင်တော့ပို့ပြီးတော့ကြည့်ရမှုတော့ရှိမယ်လို့တော့ကျွန်တော်အနေနဲ့မြင်တယ်သို့တော်လည်းတကယ်စီရင်နာမမှန်နဲ့လူလာရဲ့လားဆိုတဲ့ပုံမှာလည်းမျိုးကိုထုတ်ပြန်ဖြစ်တာပေါ့တေးသေးချာဟိုကို့အကျိုးနှစ်ဖက်လုံးအကျိုးတတိုင်းပြည်အကျိုးပြည်သူလူထုအကျိုးကိုမျှော်ပို့ပြီးတော့စီရင်နာမမှန်ဆွေးနွေးကြမယ်ဆိုရင်တော့မခဲရင်လို့ထင်ပါတယ်မဆွေးနွေးဘဲနဲ့ဒီလိုအချင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့မယုံကြဘူးဆိုတဲ့အနေနဲ့ဖြစ်မယ်ဆိုလို့ရှိရင်တော့ဒီပြဿနာကကြားထဲမှာတော့ဒီပြည်မဲ့ပြည်သူတွေကတော့ဆက်ဆက်ပြီးတော့ဘလို့မယ်မလုံချုံတဲ့ဘဝကိုပေါ့နော်မလုံချုံရင်တော့မအေးချမ်းဘူးပေါ့မငြိမ်းချမ်းတဲ့ဘဝကိုပဲဆက်ပြီးတော့ဟိုရင်စည်းခံနေရမယ့်အထားမျိုးဖြစ်တာပေါ့ဒါကျွန်တော
်ဟုတ်ကဲ့ဒီကနလိုလာဖားပေါ်ညောင်လေးပြင်ကြောက်ကြီးဘက်ကအခြေအနေအပြင်ကိုနောက်အခြေအနေတစ်ခုထပ်ဖြစ်လာတာကကျွန်တော်တို့နေကြောင်းဆောင်တပ်ဖွဲ့နဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့အခြေအနေပေါ့အခုကျွန်တော်တို့ဆွေးနွေးတဲ့အချိန်နောက်ဆုံးကျွန်တော်သိထားတဲ့သတင်းအရဆိုရင်တော့ပြီးခဲ့တဲ့ရက်ပိုင်းကနေကြောင်းဆောင်တပ်ဖွဲ့ကတမူကြီး၃ယောက်ကိုဟလာတာဝန်တွေကနေထွက်စီးပွားရေးလုပ်ခြင်းတော်ဝင်ရောက်ထွက်ပြီးတော့လောက်ပါဆိုတော့တပ်ဖက်ကဖိအားပေးတယ်အဲ့ဒီဟာကိုအောက်ခြေကနေပြီးတော့သူတို့မကြည်လည်ကြဘူးနေကြောင်းတပ်ဖက်ကနေမကြည်လည်တဲ့အခါကျတော့အစုလိုက်ပြုံးလိုက်သူတို့နှုတ်ထွက်မယ်ဆိုပြီးတော့တင်တယ်တင်အောင်ညှိကြတယ်ညှိကြရင်လည်းအခုဒီနေ့ကြတဲ့အခါကျတော့အဲ့လိုနှုတ်ထွက်မယ်ဆိုပြီးတော့တင်ထားတဲ့ကိစ္စကိုပြန်ဆိုင်ထားလိုက်ပြီလို့ဥစားနေကြောင်းတပ်ဖက်ဘက်ကပြောတဲ့တဲ့ရင်ကျွန်တော်ခုနကပဲကျွန်တော်ဖတ်ရပါတယ်ဒါပေမဲ့ပထမဒီနှုတ်ထွက်ခိုင်းထားတဲ့ဟလာတမှုတော့နှုတ်ထွက်ခိုင်းထားတဲ့ကိစ္စကတော့အခုချိန်ထိပြည်လည်မှုမရသေးဘူးဆိုတော့နော်မေဦးရေအဲ့ဒီအခြေအနေကရောအဓိကအရင်းခံကဘာကြောင့်ဖြစ်တာလို့နော်မေဦးနားလဲပါသလဲ
ကျွန်တော်တို့ဒီညစာဆောင်တက်ပြီဆိုတာကတမတော်ရဲ့အဖွဲ့စည်းပုံထဲမှာတည်ဝင်ရှိတယ်နော်ဒီညစာဆောင်တက်ရဲ့တက်ဖို့တက်မှုတွေဘာညာတွေအကုန်လုံးကလည်းတမတော်ကနေပြီးတော့ပဲဒီမြန်မာတမတော်ကနေပြီးတော့ပဲခန့်အပ်တဲ့ကိစ္စတွေပဲဖြစ်တယ်ဆိုတော့ကျွန်တော်တို့ကကြည့်လိုက်လို့ရှိရင်ဒါတမတော်တွင်ပြဿနာပေါ့ဒီပြဿနာတက်မတော်တွင်ပြဿနာဖြစ်တယ်တက်မတော်ရဲ့အတွင်းရေးပြဿနာဖြစ်တယ်ကျွန်မမြင်တာကဘယ်အဖွဲ့အစည်းမှမဆိုဘယ်ဟိုအတွင်းပြဿနာတွေရှိတယ်အနည်းနဲ့အများတော့တင
်း
မှုတွေရှိတယ်ဘာပြဿနာတွေရှိတယ်အဲ့တော့သူ့ရဲ့အတွင်းရေးပြဿနာကိုကျွန်မမြင်တာကတော့အကယ်၍ဖွဲ့စည်းပုံအရာလွဲမှားနေတဲ့လွဲမှားလို့ဖြစ်ပေါ်လာတဲ့ပြဿနာအားနည်းချက်တွေရှိလို့ဖြစ်ပေါ်လာတဲ့ပြဿနာဆိုလည်းကျွန်မထင်တယ်တည်တည်ချာချာရှင်းသင့်တယ်ဒီနေသားဆောင်တက်တည်းရဲ့စီးပွားရေးလုပ်ငန်းတွေဘာညာတွေအကုန်လုံးကလည်းတက်မတော်ကခွင့်မပြုရင်နိုင်ငံတော်ကခွင့်မပြုရင်ဘာမှမဖြစ်ဘူးဒီကိစ္စတွေကနိုင်ငံတော်ကခွင့်ပြုထားလို့ဖြစ်တဲ့ကိစ္စပဲဖြစ်တယ်တရားဝင်တဲ့စီးပွားရေးဖြစ်စေတရားမဝင်တဲ့စီးပွားရေးဖြစ်စေအဲ့တော့ကျမတို့ကဥပဒေနဲ့အညီကင်တွယ်လို့ရတယ်ဟိုတရားသဖြင့်ကိုဥပဒေနဲ့အညီကင်တွယ်လို့ရတယ်ဘာလို့ဆိုတော့ဒီအစုအဖွဲ့ဒီလုပ်ငန်းဒီလှုပ်ရှားမှုတွေအကုန်လုံးကနိုင်ငံတော်ကခွင့်ပြုထားလို့ဖြစ်တာပဲဥပဒေအရခွင့်ပြုထားလို့ဖြစ်တာပဲဆိုတော့ကျမမြင်တာကပြဿနာဖြစ်တာအဆမ်းမဟုတ်ဘူးအချင်းချင်းတင်းမာမှုဖြစ်တာလည်းအဆမ်းမဟုတ်ဘူးဒီကိစ္စကိုကျမတို့ကသူတို့စီမှာဖွဲ့စည်းပုံရှိတယ်ဒီဖွဲ့စည်းပုံနဲ့အညီပြဋ္ဌာန်းထားတဲ့ဥပဒေတွေရှိတယ်ဒီအတိုင်းပဲတရားဝင်ဖြည့်ရှင်းသင့်တယ်ပြည်သူလူထုကိုချိန်ချောက်မှုဖြစ်စေတယ်ပြည်သူလူထုကိုကြောက်ရွံ့ဆိုးရိမ်မှုဖြစ်ကြောက်လန့်ဆိုးရိမ်မှုဖြစ်စေတဲ့ပုံမျိုးမလုတ်သင့်ဘူးလို့ကျမအနေနဲ့မြင်တယ်ဒါကကျမနားလဲတာကနေသားဆောင်တက်ကလည်း तू သိပါတယ် तू ပါလဲဆိုတာဆိုတော့တက်မတော်အနေနဲ့ကတော့ကျမကမြင်တာအတိုင်းပြည်အပေါ်မှာစေနာထားပြီးတော့အတိုင်းသူပြည်သားကိုငှဲ့ညာပြီးတော့သူတို့ရဲ့အတွင်းရေးကိုတည်တည်ချာချာညှိညှိနိုင်နိုင်နဲ့သူတို့ဟာသူတို့ဖြည့်ရှင်းတာကပိုသင့်တော်တယ်ပြည်သူလူထုအပေါ်မှာဝန်တုံးမှုပိုမဖြစ်စေချင်ဘူးမဖြစ်သင့်ဘူးပေါ့
ဟုတ်ဟုတ်ကဲ့ဆိုတော့နဘောကြီးအခုကဘလို့ပဲဖြစ်ဖြစ်ဒီနေ့ဒီချိန်ထိကတော့လုံးလုံးပြည်လဲတဲ့အချိန်တွေမရောက်သေးဘူးပေါ့နော်စိတ်အေးရတဲ့အချိန်တွေမရောက်သေးဘူးပေါ့ဆိုတော့ဟိုလက်နက်ကင်တက်တွေဖြစ်တဲ့အခါကျတော့တခုခုမပြေမလဲဖြစ်တယ်ဆိုရင်ဟာလာဒီနေရာမှာလည်းပဲတနက်ပေါက်လာမလားတနက်ဖောက်လာမလားလူတွေကစိုးရိမ်ပါပဲလေခုနတော့မေဦးထောက်ပြသွားသလိုပဲတခုခုဆိုရင်လူကအရင်ဆုံးစိုးရိမ်ရတာငါတို့ သူသူတို့လည်းပါတာမဟုတ်ခင်ဗျသူတို့သဘောတည်းပါတာမဟုတ်ခင်ဗျသူတို့ကလက်ခံထားရတာတရားကြီးလို့လက်ခံထားပြီးတော့ဟလာဘယ်လိုပဲဖြစ်ဖြစ်မပြေမလည်ဖြစ်လာပြီဆိုရင်တော့ငါတို့ကတော့ဒုက္ခတော့ရောက်ဦးမှာပဲဆိုတော့လူတွေကပူကြမှာပဲလေဆိုတော့နဘောကဒီအချိန်ဒီကလူတွေစိတ်အေးရလောက်တဲ့အချိန်ဒီထိပြေလည်နိုင်စရာအလားလာရောရှိနိုင်ပါရဲ့လား
အာအဲ့ဒီအချိန်ဒီကအချိန်ဖြစ်ပေါ်လာပုံလေးလေကျွန်တော်နည်းနည်းလေးထည့်ပြီးတော့ဟိုအစပြုပြောချင်
ဟုတ်ကဲ့
ဖြစ်ပေါ်လာပုံလေးဆိုတော့ကိုကလည်းကာကရဏတိလို့ပြောတာမျိုးတော့မဟုတ်ပဲねကျွန်တော်တို့တွေ့ရှိချက်အရဆိုလို့ရှိရင်တော့နေကြာစောက်တက်ဆိုတာလဲ2010ခေတ်ကပြီးတော့အသွင်ပြောင်းခွင့်ရှိလာတာပေါ့နော် KKB နဲ့ KPF ကနေကိုအသွင်ပြောင်းလာအခုဆိုရင်2020ဆယ်နှစ်တည်းမှာရောက်လာပြီပေါ့နော်ဒီကြားထဲမှာဒါက2008ဖွဲ့စည်းပုံရဆိုရင်တော့ဒီမှာစစ်တပ်အောက်ကပဲအောက်ကပဲဆိုတဲ့ခါကျတော့တောက်ရှောက်ကဆယ်နှစ်တောတွင်းမှာသူတို့ဟိုတစ်ဖက်ကလည်းဒါကတက်စစ်တီပဲလေစစ်တီဆိုတော့သူတစ်ဖက်ကလည်းသူ့ရဲ့လောက်ခလာစာရှိမယ်သို့တော်လဲထူးခြားချက်ကသူကလုပ်ဟိုလုပ်ငန်းတွေလုပ်စီးပွားရေးလုပ်ငန်းတွေလုပ်ဆောင်ခွင့်ပေးထားရင်ရှိတယ်ပေါ့နော်ဆိုတော့အဲ့ရလှုပ်ဆောင်ခွင့်ပေးရင်းနဲ့မှလည်းတိုက်ဆိုင်မှုနဲ့ကဆယ်နှစ်ကလည်းပြည့်သွားတဲ့တပိုင်းရှိတယ်။နောက်တစ်ခုကစစ်တပ်အနေနဲ့လည်းသူစောင့်ကြည့်ပါမို့လို့သူလည်းအောက်ခံတက်အနေနဲ့ကတော့သူစောင့်ကြည့်လိမ့်မယ်။တစ်ဖက်ကလည်းဒီ2020ထဲမှာဒီနေဆက်မှာရှိတဲ့ဒီရွှေကုတ်ကိုမြို့သစ်စီမံကိန်းကလည်းဒါအားလုံးကိုပြည်နယ်တစ်ခုလုံးကိုချိန်ချောက်မှုဖြစ်စေသလိုဖြစ်သွားတာပေါ့နော်။ဆိုတော့အဲ့ဒီလုပ်ငန်းစဉ်ကလည်းသူရဲ့နေကြဆောင်တက်ရဲ့လုပ်နေတဲ့လုပ်ငန်းထဲမှာအကြီးမားဆုံးနဲ့ဟိုစုရင်မှုဖြစ်ဆုံးဖြစ်တာပေါ့နော်ဆိုတော့ပြည်내အစိုးရကိုယ်တိုင်တောင်မှတိတ်တထဲဝင်ဝင်ဆွဲလို့မရတဲ့အနေအထားမျိုးကျမတို့အင်တာဗျူးတော့ကျမအဲ့လိုမျိုးတွေသိလာရတာပေါ့နော်ဆိုတော့ပြောမယ်ဆိုရင်ဒီအခြေအနေတွေကပြည်လည်လာဖို့အရေးကတော့နည်းနည်းတော့ခက်ခဲဦးမယ်သို့တော်လည်းကျမအောက်ခြေပိုင်းသိရှိထားသလောက်အရဆိုရှင်လည်းပြီးနေကြာဆောင်တက်အနေနဲ့ကလည်းဒီပြည်သူလူထုကိုတော့သူကတော့အသိပေးထားတော့ဗောလေသူအဲ့လောက်ထိတော့ပြည်သူလူထုဆိုရင်ပြည်လည်မှုဖြစ်အောင်ပြည်ထောင်စုဖြစ်အောင်သူတို့ပြန်ပြီးလှုပ်တော့ဟုတ်မဆိုးရိမ်မှလည်းတော့ပြောတာပေါ့လေသို့တော်လည်းဒါကဘယ်လောက်ထိအမတ်ခံချက်ရှိမလဲတော့မပြောတတ်ဘူးနော်ပြည်သူလူထုကတော့နည်းနည်းလေးတင်းမာပြီးဆိုရှင်လမ်းဖြန့်ကြဒါကငွေတွေကဒါကြီးလက်စာစားနေရတဲ့ဘဝဆိုတဲ့ခါကျတော့ဟောကျွေးနှကောင်ခန့်ရင်မြေစာပင်ခံရတယ်ဆိုလို့ရှိရင်တော့ဖြစ်လာရင်တော့သူတို့ခံရတာတပိုင်းပေါ့နော်တပိုင်းမဆိုင်တဲ့ပြည်သူကတော့လည်းအယောပြီးခံရပါဘူး
ကျွန်တော်ကခံစားမိတာကဘာလဲဆိုတော့သိရတဲ့အချက်လက်တွေကဘာရပါတော့ဒီဥစ္စာကဟလာအတန်မထွက်မချင်းလှုပ်ပေးထားပြီးတော့နောက်ဆုံးနိုင်ငံတကာကပါဒီကိစ္စကိုပြောလာဆိုလာတဲ့အခါကျတော့မှထကင်တွယ်ဘူးလှုပ်တယ်ကင်တွယ်တဲ့အခါကျတော့လည်းနီလန်းကမမှန်တဲ့အခါကျတော့စိတ်မေးစရာဖြစ်တယ်လို့ကျွန်တော်တယောက်တည်းနေတော့ကျွန်တော်အဲ့လိုတွေးမိတာပဲအခုလက်ရှိကျွန်တော်တို့ဆွေးနွေးတဲ့အခြေအနေအရဆိုရင်ကရင်ပြည်နယ်မှာ hot spot ပေါ့နှစ်ခုရှိနေတာပေါ့နော်ခုနပြောတဲ့ကျွန်တော်ညောင်လေးပင်ဖာပွန်ကြောက်ကြီးဘက်မှာက hot spot တစ်ခုဖြစ်နေတယ်အခုတခါ BGF နဲ့တက်နေကြတဲ့မှာ hot spot တစ်ခုဖြစ်နေနှစ်ခုစလုံးကလက်ရှိကျွန်တော်တို့စကားပြောနေတဲ့အချိန်ထိတည်လဲသွားမဲ့စိတ်အေးရမဲ့အခြေအနေမှာမရှိဘူးဆိုတဲ့အခါကျတော့ဒီအခြေအနေတွေကိုပြန်ကြည့်မယ်ဆိုရင်တော့မေဘူးပြန်ပြီးငြိမ်းချမ်းရေးဘလောက်များရင်လေးစရာကောင်းနေပါလဲ
။ကျွန်မပြောခဲ့သလိုမူဒရော့ခရိုင်မှာဖတ်ပုံခရိုင်မှာတက်စခန်း90ကျော်ကနေပြီးတော့80နီးပါးကိုရောက်လာတာဟာဒါပြင်မျိုးသားလွတ်မြောက်ရေးတက်မတော်ရဲ့ဟိုတစ်ဖက်ကသူတောင်းဝန်ရှိသလိုသူခံစားနေရတာကျွန်မတော့သဘောပေါက်တယ်ဟိုသဘောပေါက်ကူတယ်ဘာဖြစ်လဲလို့ဆိုတော့တောက်လျှောက်ကအဲ့လိုတီးနဲ့ဟိုမြန်မာတက်မတော်ကနေပြီးတော့ဒါမျိုးတွေဟိုအကွက်တွေဟိုစလှုပ်နေတာဟာကျွန်မတင်တဲ့တိုင်းပြည်အပေါ်မှာသဘောထားမယုံဘူးလို့ကျွန်မမြင်တယ်နောက်တစ်ခုကကျတော့ဒီ BGF ကိစ္စ BGF ကိစ္စလည်းအတိုင်းပဲဒီစီးပွားရေးလုပ်ငန်းတွေဘာတွေညာတွေဆိုတာဒါခုနကျွန်မပြောသလိုပဲတက်မတော်ကနေပြီးတော့ခွင့်ပြုချက်နဲ့ဟိုတရားဤမတရားဤစဉ်းစားတာအထက်ဟိုဒီလိုရန်ထောင်ပေးလို့ဖြစ်တယ်လို့ကျွန်မမြင်တယ်ဆိုတော့ဒီကိစ္စတွေကဟိုအချိန်မရွေးပောက်ပွဲအောင်တမင်တကာချိန်ကြိုက်ဘုံဆင့်တယ်လို့မျိုးဖြစ်ပြီးတော့အဆင်ပြေ KNU နဲ့အဆင်ပြေရင်ဒါလေးတွေကိုဒီလိုပဲထားထားလိုက်မယ် KNU နဲ့အဆင်မပြေရင်ဒီတခုခုကိုကျွန်မတို့ကဆက်နက်တံဖြုတ်လိုက်မယ်ဟိုတခုခုကိုကြိုးဖြုတ်လိုက်မယ်ဆိုလို့ရှိရင်ပောက်ပွဲလာမယ်အဲ့လိုတမင်တကာများလှုပ်ထားတဲ့ပုံကပိုပြီးပေါ်နေသလားလို့ကျွန်မမြင်တယ်ဆိုတော့ဒါတွေကိုကြည့်ချမ်းဖြစ်ဒီပြဿနာတွေအဲ့ဒီတင်းမာမှုကိုဖြစ်ပေါ်စေတဲ့အကြောင်းရင်းတိတိလေးအများကြီးကိုကျွန်မတို့ကမဖြေရှင်းမနဲ့တော့ဒီကရင်ပြည်ငင်းချင်းကြီးကိုကျွန်မတို့ဟိုဟန်ဆောင်ပြီးတော့မျှော်နေကြမလို့အဲ့တော့ကရင်ပြည်မှာပြန်ပြီးပေါက်ကွဲသွားလို့စစ်မှတ်တွေဟိုအရင်တုန်းကလို့ 50 ပတ်ဝန်းကျင်နှောင်းကလိုမျိုးဟိုအလုံးရင်းနဲ့စစ်မှတ်တွေပြန်ဖြစ်စစ်တွေပြန်ဖြစ်ပြီဆိုလို့ရှိရင်ကျမပြောချင်တာကရင်ပြည်ကြီးပဲမဟုတ်ဘူးမြန်မာနိုင်ငံမငြိမ်းချမ်းဘူးပေါ့လေမြန်မာနိုင်ငံမငြိမ်းချမ်းဘူးမြန်မာပြည်သားတွေအကောင်းမနေရဘူးပေါ့ဆာဆာဝန်တွေရေလုံးကြုံရေးပါညာဘာမှအဆင်မပြေတော့ဘူးပေါ့ဆိုတော့ကရင်ပြည်ရဲ့ကိစ္စကိုကျမတို့ကရင်တယောက်ရှိတော့နေကြည့်ရင်လေဟိုရ ို့ကျွန်တော်မြင်တယ
်ဟုတ်ကဲ့နံဖောကရနံဖောကရကူးဆိုရင်ဒါတကယ်နေရာမှာတော့ရှိနေတယ်လို့ပြောရမှာပေါ့နော်ဖအံဆိုတဲ့အခါကျတော့နံဖောကရဘလောက်များရင်လေးစရာဖြစ်နေပါပြီလဲကင်ဂျီနေချင်ရေ
ရင်လေးစရာကတော့ဖြစ်တယ်ပေါ့နော်ရင်လေးစရာဖြစ်တယ်လို့ပြောလို့ရှိရင်တော့ဒါဟိုကမီဒီယာသမားတွေလည်းရင်လေးစရာဖြစ်တယ်အခု2020ရေကောက်ပွဲပြီးလို့နိုင်ရလာတဲ့ဟိုက NLD NIR Party ရေသူအစိုးရဖွဲ့လာတဲ့ခါကျတော့ရှင်လဲသူ့အတွက်ရင်လေးစရာပေါ့ဒီဥစ္စာကခုနပြောတဲ့စနစ်တန်ကသူ့အတွက်မှာသူ့အတွက်လည်းသူပြန်စနစ်တန်စိတ်ပူစရာဖြစ်တယ်ပေါ့နော်ကျွန်တော်ဆိုတော့ဘာပဲဖြစ်ဖြစ်ဒီတက်လာမဲ့အစိုးရကလည်းအစိုးရတက်ကြလို့ရှိရင်လဲဒီငင်းကြီးအခုရက်တန့်နေတဲ့တန့်နေစေဖြစ်နေတဲ့ငင်းကြီးလုပ်ငန်းစဉ်ကိုပို့ပြီးတော့မိမှန်လမ်းမှန်နေပေါ့နော်ပို့ပြီးတော့ဟိုကပေါ့လမ်းကြောင်းမှန်အောင်တော့ဆက်သွားဖို့လိုတယ်ပြီးတော့ကိုဆွေးနွေးခဲ့တဲ့ဥစ္စာကိုအရာတွေကိုလည်းပြန်ပြီးတော့reflection ပေါ့လေဘလောက်ထိဟိုတရားမှုရှိနေတယ်လဲပေါ့နော်အောက်ခြေပိုင်းမှာပေါ့နော်ဆိုတော့ပုံမှန်ဆွေးနွေးရဲဆိုတာမျိုးကအောက်ခြေပြည်သူလူထုကလည်းသိရမယ်သူတို့ဘက်ကခံစားချက်ကိုလည်းဆွေးနွေးဆိုရဲဆွေးနွေးတဲ့အခန်းထဲမှာလည်းအညှိနှိုင်းတဲ့အခန်းထဲမှာလည်းပါဝင်ရမယ်ဆိုတာမျိုးအဲ့လိုမျိုးအပြန်အလှန်ရှိမှသာလမ်းကြောင်းတစ်ခုကိုတက်လာမယ်လို့ထင်တယ်အခုချိန်ထိကတော့အဲ့ဒီအနေထားမျိုးမရှိသေးတဲ့ခါကျတော့ရင်လေးစရာကတော့အခုချိန်ထိတော့ရင်လေးနေရစေပေါ့နော်ဆိုတော့အဲ့ဒါရင်လေးမှုကတော့အားလုံးဝိုင်းပြီးတော့
တုံးပြီးဘောလုံးမယ်လို့ထင်ပါတယ်။ဟုတ်ကဲ့ပါဗျာ။တိုင်းပြည်ငြိမ်းချမ်းရေးဆိုတာအမြဲတမ်းအရေးကြီးတဲ့ကိစ္စပါဒါ။ကိုယ်လည်းလုံနေကြတဲ့လူတွေဆိုတာပိုသိပါလိမ့်မယ်။ဘသူကမှငြိမ်းချမ်းရေးကိုပူလို့တယ်ဆိုပြီးတော့ငြိမ်းချမ်းရေးပူလို့ခြင်းချောင်းကိုလည်းပဲကြွားဝါပြီးတော့လက်ကမောက်ခတ်ပြောနေကြမလို့လို့ထင်ပါတယ်။အားလုံးကတန်းလို့ငြိမ်းချမ်းရေးလူချင်းကြတာပါ။ငြိမ်းချမ်းအလိုချင်ဆုံးကတော့အဲ့ဒီငြိမ်းချမ်းတဲ့ဒေသတွေမှာနေရတဲ့ပြည်သူလူထုပဲလို့ကျွန်တော်ကတော့အဲ့လိုပဲယုံကြည်ပါတယ်။အချိန်ပေးပြီးတော့ပါဝင်ဆွေးနွေးပြီးတယ်နန်ဖော့ကေနော်မေဦးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လည်းကျေးဇူးတင်ပါတယ
်တင်ပါတယ်ရှင
်ကရင်မြို့သားအစီအယော KNU ရဲ့အကြံပေးပုဂ္ဂိုလ်တူဖြစ်သူနော်မေဦးကရင်သတင်းစင် KIC ရဲ့ Editor ချုပ်နန်ဖော့ကေတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညဒိုင်းရီလိုင်းအစီအစဉ်တွေမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်UA စီစဉ်တွေကိုအပိနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာခါတနရပါ။ဒီပြာဝေးသွားပြီးစမ်းပါပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိပ်ပါခင်ဗျာ
။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့အခုဆက်ပြီးတော့သတင်းကျဉ်းချုပ်ကိုပြောပြပေးပါမယ်။ရေကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကာမလာဟဲရစ်တို့ကကိုဗစ် -19 ရောဂါကြောင့်သေဆုံးခဲ့သူအမေရိကန်၄သိန်းအတွက်အောက်မေ့ပွဲအမှတ်တရအခမ်းအနားကိုဝါရှင်တန်မြို့တော်မှာသမ္မတကျန်းသစ္စာကျင်းပပွဲမကျင်းပခင်တည့်ရက်အလိုအင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်။ဂျိုးဘိုင်ဒန်ရဲ့ဇနီးဂျီလ်ဘိုင်ဒန်နဲ့ကာမလာဟဲရစ်ရဲ့ခင်ပွန်ဒက်အမ်ဟော့ဖ်တို့လည်းဒီအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။ထိုင်ဝမ်နဲ့ဆက်ဆံရေးတွေမှာပတ်သက်ဆက်နွယ်နေတဲ့အမေရိကန်အရာရှိတွေကိုဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်သွားမယ်လို့တရုတ်နိုင်ငံကပြောပါရယ်အမေရိကန်အရာရှိတွေကိုဒဏ်ခတ်ပိတ်ဆို့အရေးယူသွားမယ်အကြောင်းတနင်္လာနေ့တုန်းကပေကျင်းမြို့နေစဉ်သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းကပြောပါရယ်ဘသူတွေကိုအရေးယူမယ်ဆိုတာနဲ့ဘယ်လိုအရေးယူဒဏ်ခတ်မယ်ဆိုတာကိုတော့သူကပြောဆိုခြင်းမရှိပါဘူးCOVID-19 ကာကွယ်ဆေးကိုကမ္ဘာနိုင်ငံတွေညီညီမျှမျှမတုံးဆွဲနိုင်တာဟာကပ်ဘေးရောဂါသစ်နေခြင်းကျင့်ဝတ်ဆောင်စည်းမှုတွေပြည့်ရင်းလာတဲ့အခြေအနေဖြစ်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO အကြီးအကဲကပြောပါရယ်တနင်္လာနေ့တုန်းကဂျနီဗာမြို့မှာကျင်းပတဲ့ကမ္ဘာကျန်းမာရေးအဖွဲ့ထိပ်သီးအစည်းအဝေးမှာ WHO အကြီးအကဲ Tedros Adhanom Ghebreyesus ကအခုလိုပြောဆိုခဲ့တာဖြစ်ပါရယ်COVID-19 ကူးစက်မှုနှုန်းအမြင့်မားဆုံးဖြစ်နေတဲ့ American ပြည်ထောင်စု California ပြည်နယ်တောင်ပိုင်းမှာမျိုးပီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးတွေ့ရှိတယ်လို့စိတ်သူတေသနာပညာရှင်တွေကပြောပါရယ်ဒီပီဇာပြောင်းပိုးမျိုးစိတ်သစ်ကို Los Angeles ကနမူနာ35ရာခိုင်နှုန်းမှာတွေ့ရှိရတယ်လို့ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့နမူနာတွေက24ရာခိုင်နှုန်းမှာတွေ့ရှိတာဖြစ်ပါရဲ့ရှင်တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းတွေ့ VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.